Welcome to the Voice of America in Burmese.
မင်္ဂလာနှစ်သစ်ပါတော်ရရှင်များရှင်မင်္ဂလာညချမ်းပါ VOA American တန်ခါနေ2022ခုနှစ် January 3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းတိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျမစုမွန်ကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့တဘာဝဘေးရန်နဲ့ဆိုင်ရာအမှုကိုအခုလ10ရက်နေ့မှာအမိန့်ချမယ်လို့နေပြည်တော်အထူးတရားရုံးကသတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းလာပေးပို့ပါတယ်။တယ်လီနော့ကုမ္ပဏီကပိုင်တဲ့ Wave Money အစုရှယ်ယာတွေကိုရောင်းချဖို့ပြင်ဆင်နေပါပြီ။ဒီလိုသတင်းတွေအပအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ဥတ္တမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူအင်းစိန်ထောင်တွင်းကညှင်းမှန်းရိုက်နှက်နှိပ်စက်မှုတွေကိုအထူးတရားရုံးနေစီကိုရှေ့နေတွေကတင်ပြပါတယ်ဘယ်လိုများတင်ပြပါသလဲ
အထူးတရားရုံးနေကလာတဲ့အခါဒါဒီငယ်ပြီးပါလာခဲ့တာကျွန်တော်ပြုခဲ့ရဒီနှိပ်စက်ညှင်းမှန်းမှုကလေတော်တော်ပြင်းပြင်းထန်ထန်လုပ်တာဖြစ်တဲ့အတွက်ဖောက်ပြီးထင်းထင်းရှားရှားသူတွေရှေ့နေတွေကလည်းဖြစ်သွားသူတွေကိုကျွန်တော်တရားရီပြတယ်မှတ်တမ်းတွေတင်ဆိုင်ပါတယ်တရားဝင်ကျွန်တော်မှတ်တမ်းတင်ထားတာရှိပါတယ်
အထူးတရားရုံးရဲ့ရှင်းနေတူပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ချင်းပြည်နယ်မတူပီမြို့နယ်ထဲမှာတော့တိုက်ပွဲတွေဖြစ်နေပါတယ်စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ဝက်လက်မြို့ရဲ့အရှိကျမ်းမှာတော့စစ်ကောင်စီကနေမြေရှင်းလင်းပြီးလိုက်ပြီးပစ်နေပါတယ်ကယားပြည်နယ်ဒီမော်ဆိုဘက်မှာလည်းရက်စက်တိုက်တိုက်ပွဲဖြစ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ဒီလိုနိုင်ငံတဝန်းကအဖြစ်ပြက်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့ဥတ္တမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပေါ်အရသာတူကဆွဲဆိုထားတဲ့တဘာဝအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွက်အပြစ်သက်အမိန့်ကိုဇန်နဝါရီလ10ရက်နေ့မှာချမှတ်မယ်လို့နေပြည်တော်အထူးတရားရုံးကတတ်မှတ်လိုက်ပါတယ်။အဲ့ဒီအမှုအတွက်ဒီကနေ့ဇန်နဝါရီလ3ရက်နေ့နေပြည်တော်အထူးတရားရုံးမှာတောင်ဆန်းစုကြည်ရဲ့ရှင်းနေတဲ့ဘက်ကသူ့မှာအပြစ်မရှိကြောင်းအပြစ်သားလျှောက်လွှဲချက်ကိုစာနဲ့တင်ပြခဲ့တယ်လို့စုံစမ်းသိရပါတယ်။2020ရုပ်ောက်ပွဲကာလတုန်းကနေပြည်တော်ရွှေချပင်ရပ်ကွက်အတွင်းတောင်ဆန်းစုကြည်သွာလာခဲ့မှုဟာကိုဗစ်စီးကံကိုချိုးဖောက်တယ်လို့ဆိုပြီးလေဝင်းမြို့နယ်ကအရသာတအုပ်ဖြစ်တဲ့ဥညင်ညီခေါ်ဥထုမြင့်အောင်ကတရားလိုအဖြစ်နဲ့တောင်ဆန်းစုကြည်ပေါ်တရားဆွဲဆိုထားတဲ့အမှုဖြစ်ပါတယ်။တဘာဝပေးရန်ရဲ့ဆိုင်ရာပုံမှန်နဲ့တောင်ဆန်းစုကြည်ပေါ်အမှုနှစ်ခုဆွဲဆိုထားတာဖြစ်ပြီးတမှုအတွက်ကတော့2021ခုနှစ်ဒီဇင်ဘာလမှာထောင်နဲ့နှစ်ချမှတ်ခဲ့ပါတယ်။တောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကပုတ်ကုံသွင်းကုံဥပဒေပုံမှန်နဲ့ဆက်သွယ်ရေးဥပဒေပုံမှန်နှစ်ခုအတွက်ဇန်နဝါရီလ10ရက်နေ့မှာအပြစ်သက်အမိန့်ချမယ်လို့တရားသူကြီးကချမှတ်ခဲ့တဲ့အတွက်ဒီနေ့မှာစုစုပေါင်း3မှုအတွက်အမိန့်ချဖို့ရှိပါတယ်။အမှုစုစုပေါင်း12ခုထက်မနည်းတဲ့နဲ့တရားဆွဲဆိုခံထားရတဲ့တောင်ဆန်းစုကြည်ဟာအများပြည်သူတည်ငြိမ်အေးချမှုပြက်ပြားအောင်လှုပ်ဆောင်နေဆိုတဲ့အမှုအတွက်ထောင်ဒဏ်နှစ်တဘာဝပြည်နယ်ဆိုင်ရာဥပဒေချိုးဖောက်မှုအတွက်ထောင်ဒဏ်နှစ်စုစုပေါင်း၄နှစ်ချခံခဲ့ရပြီးမှစစ်ကောင်စီအကြီးအကဲကနှစ်နှစ်လွင့်ချမ်းသာခွင့်ပေးခဲ့ပါတယ်။ဒီနေ့ရုံးချိန်မှာလည်းတောင်ဆန်းစုကြည်ကိုထောင်ဝန်းဆောင်နဲ့ရုံးထုတ်တယ်လို့သိရပါတယ်ခင်ဗျာ
။ဖုန်းကနေငွေလဲလို့ရတဲ့ Wave Money ရဲ့အများစု Share 58ရာခိုင်နှုန်းကိုတယ်လီနော့ကုမ္ပဏီကဒေါ်လာ53တန်းနဲ့ရုံးမအုပ်စုကိုရောင်းချဖို့စီစဉ်နေတယ်လို့နီကီအေးရှားသတင်းကပြောပါတယ်။နောက်ရက်အနေငယ်အတွင်းမှာအရောင်းဝယ်ပြီးသွားဖို့မျှော်လင့်ထားကြပါတယ်။ရောင်းပြီးသွားရင်ရုံးမအုပ်စုရဲ့ဥက္ကဋ္ဌမစ္စတာဆာ့ချ်ပန်ဟာ185ရာခိုင်နှုန်းရရှိသွားမှာဖြစ်တယ်လို့နီကီသတင်းဌာနကဆိုပါတယ်။2020ဂျွန်လတုန်းကလည်းတယ်လီနော့ကသူ့ရှယ်ယာတွေကိုရုံးမ Strategic Holdings ကိုရောင်းချဖို့ကြိုးစားခဲ့ပေမဲ့အရောင်းဝယ်မဖြစ်ခဲ့ပါဘူး။မြန်မာနိုင်ငံမှာအာဏာသိမ်းပြီးနိုင်ငံရေးမတည်မငြိမ်ဖြစ်ခဲ့ပြီးတဲ့နောက်2021ခုနှစ်မေလကစပြီးနော်ဝေးနိုင်ငံအခြေစိုက်တယ်လီနော့ဟာသူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကပြန်လည်ရုပ်သိမ်းဖို့ကြိုးစားခဲ့တာဖြစ်ပါတယ်။ First Myanmar Investment နဲ့ Yuma Group တို့က Wave Money လုပ်ငန်းကို2016ခုနှစ်မှာစတင်ခဲ့တာပါ။
မြန်မာနိုင်ငံအတွင်းဒီမိုကရေစီငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးမှုတွေပြန်လည်ရရှိစေဖို့ကြိုးပမ်းအားထုတ်နေကြသူမြန်မာနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ပြုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဇန်နဝါရီလ4ရက်နေ့ကြာရောက်မဲ့မြန်မာလွတ်လပ်ရေးနေ့အတွက်တဝန်လွှာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းမြန်မာစစ်တပ်အနေနဲ့ အကြံဖက်မှုတွေကိုချက်ချင်းရတန်းဖို့မတရားဖန်ဆီးထားသူတွေကိုပြန်လွတ်ဖို့နဲ့မြန်မာနိုင်ငံကိုစစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပြန်သွားဖို့ကိုလည်းတိုက်တွန်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ပြင်းထန်စွာရှုံချထားပြီးလက်ရှိကြုံရတဲ့အကြတဲတွေကိုဖြည့်ဆင်းရအတွက်မြန်မာအရေ ကိုထောက်ခံအားပေးဖို့ဆိုတဲ့အပိုက်ကိုတီးကြားထည့်သွင်းထားပါတယ်။အဲ့ဒီထက်မှာတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံအတိမတ်ပြုရေးမြန်မာစစ်တပ်ကကျွလွန်မှုတွေကိုအေးအေးယူအပြစ်ပေးအပါအဝင်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာတရက်ကိုအစိုးရအနေနဲ့လွတ်တော်ထံရက်60အတွင်းတင်သွင်းရမယ်ဆိုတဲ့အချက်ပါဝင်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံဆိုင်ရာအဥပဒေဘာမာအက်မူဂျန်တရက်ကိုလည်းလက်ရှိအမေရိကန်လွှတ်တော်အတွင်းမှာဆွေးနွေးလျက်ရှိပါတယ်ခင်ဗျာ။
သမ္မတတမကုတ်ဆုံးမီမှာမြောက်ကိုရီးယားနဲ့တန်တမာဆက်ဆံရေးအခက်အခဲကိုဖျက်ချော်နိုင်အောင်ကြိုးစားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတနင်္လာနေ့ကကြေညာလိုက်ပါတယ်။ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးပုံမှန်ဖြစ်အောင်ဆိုးရွားကဆောင်ရွက်မှာဖြစ်ပြီးငင်းချိုင်းလမ်းကြောင်းပေါ်နောက်ဆုံးရောက်သွားမယ်ပြန်ပြင်လို့မရတဲ့လမ်းကြောင်းကိုလိုက်မှာဖြစ်ပါတယ်လို့သူကပြောသွားတာပါ။မေလမှာသူတမကုတ်ဆုံးမီနောက်ဆုံးနှစ်တကူမိန်ကွန်းမှာအခုလိုပြောခဲ့တာဖြစ်ပါတယ်။နောက်ဆိုရနဲ့လည်းဆွေးနွေးပွဲဆက်သွားလိမ့်မယ်လို့သူကမျှော်လင့်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ချောင်အင်းကနှစ်တကူမိန်ကွန်းပြောကြရမှာတော့1953ကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ကြောင်းကြေညာဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဖိတ်ခေါ်ချက်ကိုထည့်သွင်းပြောဆိုသွားတာမရှိခဲ့ပါဘူး။မွန်ဂျေအင်းဟာကင်ချောင်အားနဲ့ပြုံးရမှာဆွေးနွေးတာအပေါင်းဝင်ထိပ်သီးဆွေးနွေးပွဲတွေတော်တော်များများကို2018နဲ့2019မှာအတူထိုင်ခဲ့ကြပါတယ်။ယူကလီးယားလက်နက်စွတ်လွတ်ဖို့မြောက်ကိုရီးယားပေါ်နိုင်ငံတကာကတောင်းဆိုမှုပေါ်သဘောထားကွဲပြားကြပြီးဆွေးနွေးပွဲကရပ်ဆိုင်းသွားခဲ့ရတာပါ။အမေရိကန်နေနဲ့ပိတ်ဆို့အရေးယူထားတာတွေကိုရပ်ပြီးရန်လိုတဲ့မူဝါဒတွေကိုစွတ်လွတ်ဖို့မြောက်ကိုရီးယားကတောင်းဆိုထားပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 15.53 ညလိုက်တိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုက်လမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်အတန်းကနေတနေ့လာနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျ။တောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားအဆောင်အကျကာယံအပြစ်ချထားတဲ့နေရာကိုဖျက်ချော်ပြီးမြောက်ကိုရီးယားနိုင်ငံထဲကိုပြီးခဲ့တဲ့သတင်းပတ်တွင်ထွက်ပြေးဝင်ရောက်သွားသူအမျိုးသားဟာ2020ခုနှစ်ကဒီနေရာပတ်ဝန်းကျင်ကပဲတောင်ကိုရီးယားဘက်ကိုထွက်ပြေးသွားတဲ့မြောက်ကိုရီးယားနိုင်ငံသားဖြစ်တယ်လို့တောင်ကိုရီးယားကာဝေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။သူထွက်ပြေးသွားတဲ့စနေနေ့မှာမြောက်ကိုရီးယားနိုင်ငံအကြားကစစ်မဲ့ဆုံးအရှိပိုင်းမှာသူ့ကိုရှာဖွေဖို့တပ်ဖွဲ့တွေဆစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားပူတွဲစီဥစည်းရုံများရဲ့အကြီးအကဲကပြောပါတယ်။အခုထွက်ပြေးသွားသူဟာမြောက်ကိုရီးယားဘက်ကထွက်ပြေးလာသူဟုတ်မဟုတ်ဆိုတာသိနိုင်ဖို့အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းတောင်ကိုရီးယားကာဝေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နောက်ပိုင်းမှာတော့အသက်30ဝန်းကျင်ရှိပြီလို့ခန့်မှန်းရတဲ့အဲ့ဒီလူဟာ2020ခုနှစ်ကတောင်ကိုရီးယားဘက်ကိုထွက်ပြေးဝင်ရောက်လာသူဖြစ်တယ်လို့တောင်ကိုရီးယားကာဝေးဌာနကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်နဲ့အီရန်ကြားနျူကလ িয়ার ဆွေးနွေးပွဲကိုဗီယက်နမ်မှာတနင်္လာနေ့ကပြန်လည်စတင်လိုက်ပါတယ်။ပိတ်ဆို့အရေးယူတာကိုလျှော့ချဖို့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ခဲ့တဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်အသက်သွင်းနိုင်ဖို့အတွက်အခုလိုစီဝေးလုပ်နေကြတာပါ။နေတကူမှရနာထားခဲ့ပြီးမှအခုမှပြန်စတာဖြစ်ပါတယ်။ကိစ္စရပ်တွေပေါ်မှာနည်းနည်းရှာရှာဆွေးနွေးတဲ့အဆင့်ကိုရောက်နေပါပြီလို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။နှစ်ဖက်လုံးကတော့တိုးတက်မှုရှိတယ်လို့ပြောကြပါတယ်။ဒါပေမဲ့အမေရိကန်ဘက်ကအမြင့်ဆုံးတောင်းဆိုမှုဆိုတာပေါ်အီရန်ကအဖြစ်တင်ပြောဆိုပြီးအီရန်ကပုံမှုအပြုသဘောချင်းကလာကြောင်းပြောဆိုဖို့စောသေးတယ်လို့အမေရိကန်ကပြောပါတယ်။နှစ်ဖက်လုံးကတော့သဘောတူညီချက်ပြန်လည်ရရှိဖို့လိုလိုလားလားရှိတာကိုပြသကြပါတယ်။ယခင်သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတဲ့တခြားနိုင်ငံတွေကအမေရိကန်နဲ့အီရန်ကြားမှာဂျားဝင်စေးဆက်တဲ့နီးလန်းနဲ့တွဲဝိုက်ဆွေးနွေးပွဲကိုကျင်းပနေတာဖြစ်ပါတယ်။ဆွေးနွေးပွဲကိုအီဘီလာကစတင်ခဲ့တာပါ
။ကမ္ဘာတဝန်းOmicron မျိုးဗီဇကွဲ COVID-19 ကူးစက်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့အချိန်မှာပဲအိန္ဒိယနိုင်ငံကလည်းအသက်15နှစ်ကနေ18နှစ်အကြားဆယ်ကျော်သက်လူငယ်တွေကိုကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ဒီကနေ့တနင်္လာနေ့မှာစလိုက်ပါတယ်။ဒီချိန်ထဲမှာပဲလွန်ခဲ့တဲ့24နှစ်အတွင်းအိန္ဒိယမှာ COVID-19 ကူးစက်သူ 3,350 ဦးရှိခဲ့တယ်လို့ကျမ်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။ပြည်သူနိုင်ငံမှာတော့ COVID ကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေတာကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့ဒီကနေ့ကန့်သတ်ချက်အသစ်တွေထုတ်ပြန်ပါတယ်။အဲ့ဒီကန့်သတ်ချက်အသစ်တွေထဲအပြင်မှာလူ 9,000 နဲ့ပိုပြီးစုဝေးတာနဲ့အစအဦးအတွင်းလူ 2,000 နဲ့ပိုစုဝေးတာတွေမလုပ်ရတဲ့အချက်လဲပါဝင်ပါတယ်။တောင်ကိုရီးယားမှာတော့ကူးစက်မြန် COVID-19 မျိုးဗီဇာကွဲ Omicron ကြောင့်ပထမဆုံးသေဆုံးသူတွေရှိလာပြီဖြစ်ကြောင်းရုံးဟပ်သတင်းမှာဒီနေ့ဖော်ပြပါတယ်အသက်60ဝန်းကျင်ရှိပြီဖြစ်တဲ့အခုသေဆုံးသူတွေဟာ Omicron ကြောင့်သေတာလားဒါမှမဟုတ်တခြားအကြောင်းတစ်ခုကြောင့်သေဆုံးတာလားဆိုတာကိုအတိအကျမသိရသေးဘူးလို့ရုံးဟပ်သတင်းမှာရေးသားထားပါတယ်ခင်ဗျာ
ကမ္ဘာအကြီးဆုံးကြောင်မီးသွေးတင်ပို့သူအင်ဒိုနီးရှားနိုင်ငံဟာဇန်နဝါရီလတင်ပို့မှုကိုပိတ်ပင်လိုက်ပါတယ်ပြည်တွင်းတရစစ်ထုတ်လုပ်မှုလုံလောက်ရေးအတွက်ရည်ရွယ်ပြီးအခုလိုပိတ်လိုက်တာဖြစ်ပါတယ်ကြောင်မီးသွေးကိုပြည်တွင်းတရစစ်ထုတ်လို့ရေးဘက်ကိုမပို့နိုင်ဘူးဆိုရင်တပြည်လုံးပေါင်မိုက်သွားမယ်အာဏာကြုံတွေ့နေရနိုင်တယ်လို့စွန့်ရင်တဲ့ဓာတ်သတ္တုအရေးမြင့်ဝန်ကြီးဌာနရဲ့အကြေညာချက်မှာပြောထားပါတယ်။ကြောင်မီးသွေးထုတ်လို့သူတွေရတရစစ်ထုတ်လို့ရေးစက်ရုံတွေအတွက်ထုတ်လို့ရေးစီမံကိန်းရဲ့အနည်းဆုံး25ရာခိုင်နှုန်းကိုသတ်မှတ်စေမက်ထရစ်တန်ကို85ဒေါ်လာနဲ့ချန်ထားရမယ်လို့အစိုးရကသတ်မှတ်ထားပါတယ်။ဒီစင်းနှုန်းကကမ္ဘာပေါ့စေးရဲ့ထက်ဝက်ကိုညှော့နှဲနေတာပါ။အခုလိုကြောင်မီးသွေးတင်ပို့တာကိုပိတ်ပင်လိုက်တဲ့အတွက်တရစစ်ထုတ်လို့ရေးဆက်ယုံအနည်းဆုံးယုံ20လောက်ပေးရမယ့်အဖြစ်ကနေကာဝယ်ပေးပါတယ်လို့စွန့်ရင်ဝန်ကြီးဌာနအကြီးရန်အရာရှိရစ်ဒွန်ဂျမန်လူတင်ကပြောပါတယ်။ဇန်နဝါရီ5ရက်နောက်ပိုင်းမှာအစိုးရကဒီမူဝါဒကိုပြန်လည်သုံးသပ်ဖို့ရှိပါတယ်။ကြောင်မီးသွေးနဲ့လည်းတဲ့ဆက်ယုံအစ်စ်တွေကို2023ကစပြီးထပ်မတီးစောက်တော့ဘူးလို့အင်ဒိုနီးရှားနိုင်ငံကကတိကဝတ်ပြုထားပါတယ်။
ဟောင်ကောင်ကျွန်းက Citizen News သတင်းဌာနကဝန်ထမ်းတွေကသတင်းလွှင့်လာခွင့်ရော်နယ်လာနေတဲ့အခြေအနေကိုပြောကြားပြီးသူတို့သတင်းစာတိုက်ကိုဒီကနေ့ပေးလိုက်ပြီးဖြစ်ပါတယ်။သူတို့ရဲ့ပြန်မဲ့သတင်းဌာနကသတင်းတော့တွေဖမ်းဆီးခံရတာမြင်တွေ့ရတဲ့အတွက်သူတို့အနေနဲ့လည်းဘေးကင်းလုံခြုံမှုရှိတယ်လို့မခံစားကြရကြောင်းပြောပါတယ်။လူမှုကွန်ရက်ပေါ်မှာ follower 8,000 လောက်ရှိပြီးဟောင်ကောင်မှာနာမည်ကြီးလူကြိုက်များတဲ့သတင်းဌာနတွေထဲတစ်ခုအပါအဝင်ဖြစ်တဲ့ Citizen News ဟာဒီအစိုးရကစန့်ကျင်သူတွေကိုဖိနှိပ်ချေမှုန်းမှုတွေအရှိန်မြင့်လှုပ်ဆောင်လာနေတာကြောင့်မကြသေးခင်ကာလတွေတွင်ပိတ်ပစ်လိုက်ရတဲ့သတင်းဌာနတွေထဲတတိယမြောက်သတင်းဌာနတစ်ခုလည်းဖြစ်ပါတယ်။အများပြည်သူရဲ့ကူညီပံ့ပိုးမှုနဲ့ဗဲမလိုက်တဲ့သတင်းဌာနအဖြစ်ဝိုင်းရင်သတင်းသမားတွေစုပြီး2019ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ဒီသတင်းဌာနကသူတို့ရဲ့သတင်းတင်ဆက်မှုတွေကိုအင်္ဂါနေ့ညတကောင်အချိန်ကစပြီးပိတ်ပစ်မဲ့အကြောင်းတင်းငွေတွေကရုတ်တရက်ကြေညာလိုက်တာဖြစ်ပါတယ်။သူတို့အခုလိုဆုံးဖြတ်လိုက်ရတာဟာပြီးခဲ့တဲ့သတင်းပတ်အတွင်း Stand News သတင်းဌာနကိုလူမျိုးရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ် Stand News သတင်းဌာနကိုဟောင်ကောင်ရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့တာကိုထောက်ခံကြောင်းတရုတ်ဆိုရရဲ့ထောက်ခံမှုနဲ့ရွေးကောက်တင်မြှောက်ခံထားကြရတဲ့ဟောင်ကောင်ဥပဒေပြုလွတ်တော်အမှ90ရှိတဲ့အထက်က89ယောက်ကကြိုဆိုကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ
New 2022ခုနှစ်ဇန်နဝါရီလ3ရက်တနင်္လာနေ့ညရက်ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်အင်းစိန်ထောင်ထဲမှာမကြာခဏဆိုသလိုဖြစ်ပေါ်နေတဲ့အကျဉ်းသားတွေကိုရိုက်နှက်တဲ့ကိစ္စတွေဟာအကျဉ်းသားဥပဒေအတိုင်းထောင်အနာပိုင်းနေဘက်ကမဆောင်ရွက်တဲ့ကိစ္စတွေကိုရှေ့နေတချို့ကနေအချက်အလက်တွေစုဆောင်းပြီးတော့အထူးတရားရုံးတွေစီကိုဒီရပိုင်းထဲမှာပေးပို့လိုက်ပါတယ်။ဒါပေမဲ့တရားရုံးတွေဘက်ကတော့ဒီကိစ္စကိုတစုံတရာတုံ့ပြန်တာမရှိသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်
။အင်းစိန်ထောင်တွေကဆန္ဒပြလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်တဲ့ကျင်းသားတွေကိုရိုက်နှက်ပစ်ပေးတာ၊စေကူသားဝင်မပေးတာ၊အထွေထွေရာဇဝတ်ကျင်းသားတွေနဲ့ရောနှောထားတာတွေဟာလက်ရှိဥပဒေနဲ့မညီညွတ်ဘူးလို့ရှင်းနေတချို့ကထောက်ပြပြီးတရားရုံးတွေကိုတင်ပြခဲ့ကြပါတယ်။အင်းစင်တော်တို့အထူးတရားရုံးတွေမှာစစ်ဆင်းနေတဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်နေတဲ့ရှင်းနေတစုကသက်ဆိုင်ရာတရားရုံးတွေလိုက်ချက်လက်တွေကိုပေးဖို့တိုင်တန်းလိုက်တာဖြစ်ပါတယ်။ရန်ကုန်တိုင်းတွေကစစ်ကုံရုံ6ရုံနဲ့ကုကုကျွန်းမြို့တွေကလွဲပြီးကျန်တဲ့ရပ်ဖက်အထူးတရားရုံး38ရုံးကိုရှင်းနေတွေကချက်လက်တွေပေးဖို့တင်ပြခဲ့ကြတာပါ။အင်းစိန်ထောင်ထဲကဒီကိစ္စတွေက1994ခုနှစ်အချင်းထောင်အဲဥပဒေနဲ့မကိုက်ညီဘူးလို့အင်းစိန်ထောင်ဒုတိယရုံးတွေမှာအမှုလိုက်နေတဲ့ရှင်းနေသူက VOE ကိုပြောပါတယ်အချင်းထောင်ဝန်ထမ်းတွေကဥပဒေကိုမသိလို့ဒါတွေကျူးလွန်နေတာမဟုတ်ပဲရွေချက်ရှိရှိလုပ်နေတာဖြစ်တယ်လို့သူကပြောပါတယ
်အဲ့လိုရန်နဲ့စားတဲ့သူတွေကစံတော်ဖြစ်စီစီအချုပ်ကြီးကနေဖြစ်ပြည့်ပြည့်ဒုတိယရုံးတွေကိုလာတဲ့အခါဒါဒဏ္ဍာရီတွေပါလာခဲ့တာကျွန်တော်ပြုခဲ့ရဒီနေ့မြန်မာဘူကလေတော်တော်ပြင်းပြင်းထန်ထန်လောက်တာဖြစ်တဲ့အတွက်ဖောက်ကြီးထင်းထင်းဆာသူတွေရှင်းနေတွေကနေစစ်ကြောသူကြီးကိုကျွန်တော်တရားပြီးကြားတယ်အမှတ်တမ်းကိုတင်ဆိုင်ပါတယ်တရားဝင်ကျွန်တော်တို့မှတ်တမ်းတင်ထားတာရှိပါတယ်ဒီလိုကို ဆောင်ရွက်ဖို့အတွက်ရည်ရွယ်ပြီးတော့သူ့ဖွဲ့ပြီးတော့ရည်ရွယ်ချက်ရှိရှိဆောင်ရွက်တဲ့သဘောဖြစ်တယ်လို့ဒီလိုကျွန်တော်တို့သုံးသပ်လို့ရပါတယ
်။ရန်ကုန်တိုင်းကမြို့နယ်အသီးသီးကိုကိုစားပြုတဲ့ဒီအထူးတရားရုံးတွေမှာအမှုလိုက်နေတဲ့ရှင်းနေက200လောက်ရှိပေမဲ့အခုလိုထောင်ဟာနာပိုင်တွေကိုတိုင်တန်းတာကိုတော့ရှင်းနေတစုကပဲဆောင်ရွက်ခဲ့ကြတာပါ။အင်းစိန်ထောင်တာဝန်ခံတွေထောင်ပိုင်းတွေကိုဂျွန်လနောက်ပိုင်းမှာပြောင်းလဲလုပ်ပြီးတဲ့နောက်တကိစ္စတွေကပိုပြီးဆိုးရွားလာတယ်လို့သူကပြောပါတယ်။ဂျူလိုင်လ23ရက်နေ့ကသွေးသစ္စာသချင်းစာပြိုင်တည်ဆိုခဲ့တဲ့ကျင်းသားတွေကိုအင်းစိန်ထောင်အာဏာပိုင်တွေကရိုက်နှက်တိုက်ပစ်ခဲ့တယ်လို့ဒီဇင်ဘာလ10ရက်အတန်တိတ်သပိတ်မှာပါဝင်ခဲ့တဲ့အကျဉ်းသား89ယောက်ကိုလည်းရိုက်နှက်ခဲ့ပါတယ်။တချို့ဆိုရင်ပြင်းပြင်းထန်ထန်ဒဏ်ရာရပြီးစေကူသားဝင်မရတာထောင်ဝင်စာကန့်သက်ခံရတာတွေဖြစ်ခဲ့ပါတယ်။
ထောင်တွေပိုင်းမှာဒီမျိုးဟိုဖြစ်နေပါတော့ခါဒီအထက်ကဒီမရဒီဒီလက်ချနေတာဟိုလိုတွေတော်တော်ခံစားနေရတယ်။ဒါလောကမဖြစ်တဲ့ကိစ္စလို့ညီမအမြင်နဲ့
။အင်းစိန်တော်တွင်တရားရှင်ဆိုင်နေရတဲ့ကျင်းသာတူရဲ့မိသားစုဝင်တူကြောပြသွားတာပါ။ထောင်တွင်ခွင့်ရေချိုးပေါက်ခံရမှုတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုရှင်းနေတချို့က2021ခုနှစ်နှစ်ကုန်ပိုင်းမှာတင်ပြခဲ့တာကိုတရားရုံးတချို့ကပဲမှတ်တမ်းအဖြစ်ယူထားပြီးဆုံးဖြတ်ချက်စုံတရာချမှတ်တာတော့မရှိခဲ့ပါဘူး။2021ခုနှစ်ဖေဖော်ဝါရီတရက်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကြောင့်တေဆုံးခဲ့သူရေအတွက်ဟာ1393ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း ABB ကစာရင်းပြုစုထားပါတယ်။2022ခုနှစ်ဇန်နဝါရီလတရက်နေ့အထိ8344ဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်မှာအယောက်900,000တန်ချမှတ်ခံခဲ့ရတယ်လို့လည်း ABB ကထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့ ABB ရဲ့ချက်လက်တွေဟာချက်ကားထားတဲ့ချက်လက်တွေဆိုပြီးပယ်ချလိမ့်ရှိပါတယ်ခင်ဗျာ
။ဒါကတော့အင်းစိန်ထောင်တွင်ညှဉ်းပန်းနှိပ်စက်ခံရတဲ့အခြေအနေကိုရှင်းနေတွေကနေတရားရုံးတွေကိုတင်ပြပေးခဲ့တဲ့သတင်းကိုသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်မတူပီနယ်ကစီရေးအခြေအနေကိုပြောပြပေးကြပါမယ်။ချင်းပြည်နယ်မတူပီမြို့နယ်တွေကထဲပွေးကျေးရွာမှာဒီကနေ့ဇန်နဝါရီလ3ရက်နေ့မနက်အစောပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ချင်းကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမနေ့ညပိုင်းကတည်းကတိုက်ပွဲတွေဖြစ်နေတာလို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေဖြစ်နေတဲ့မတူပီနယ်ထဲမှာအဖမ်းဆီးပုံများလာနေတာမှာဒီဇင်ဘာလတတိယပတ်ကနေဒီကနေ့အထိဆိုရင်ဖမ်းဆီးခံရသူက18ယောက်ထက်မနည်းရှိပြီးတော့တဦးသေဆုံးခဲ့ရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
စစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထဲကမတူပီမြို့နယ်ထဲပွေးကျေးရွာမှာဒီကနေ့ဇန်နဝါရီလ3ရက်မနက်ပိုင်းကလည်းနှစ်ဖက်ကြားတိုက်ပွဲတွေဖြစ်နေပါတယ်။မတူပီပလက်ဝလမ်းမှာရှိတဲ့ထဲပွေးကျေးရွာမှာမနေ့ညကတည်းကတိုက်ပွဲဖြစ်ပွားခဲ့တယ်လို့မတူပီဒေသခံတဦးကပြောပါတယ်
။ထဲပွေးကျေးရွာမှာစကားစားစခန်းရှိရလေတပ်စခန်းရှိရဆိုတော့အဲ့ဒီနေရာမှာသူတို့ကတိုက်ပွဲဖြစ်တယ်မနေ့ညအခုကလည်းအကြရှုံးဘလို့ရှိတယ်လဲဆိုတာသူတို့ကမသိရသေးဘူးလေအဲ့ဒီထဲသွေးအပွေးရွာသူတွေကြတော့အားလုံးထွက်ပြေးကုန်ပြီမရှိတော့
ချင်းကာကွယ်ရေးတပ်ဖွဲ့မတူပီရဲ့ထုတ်ပြန်ချက်မှာတော့ထဲပွေးကျေးရွာဖက်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကိုဒီကနေ့မနေ့9နာရီခွဲလောက်မှာသူတို့အဖွဲ့ဝင်ရောက်တိုက်ခတ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်မတူပီမြို့နယ်အခြေဆိုင်စစ်ကောင်စီပြူဟာကုန်းမှာတပ်ဆွဲထားတဲ့တပ်ရင်140ကပြီးခဲ့တဲ့ရက်ပိုင်းငလိုင်ကျေးရွာဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတွေပြေးလို့ရကိုတင်းရှောင်နေကြပါတယ်ရွာဘက်ကိုလက်နက်ကြီးနဲ့မကြာခဏပစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုတိုက်ပွဲအခြေအနေရှိတာနဲ့အတူမတူပီနယ်မှာစစ်ကောင်စီရဲ့အဖမ်းအစီးစစ်ဆေးမှုတွေပိုပြီးတော့များလာတယ်လို့ဒေသခံကပြောပါတယ်စစ်အာဏာသိမ်းမှုကိုအကြမ်းမဖက်အာဏာဖိစက်နေတဲ့ CDM မှုန်ထမ်းအပါအဝင်ဒီဇင်ဘာလတတိယပတ်ကနေဇန်နဝါရီလ3ရက်နေ့အထိအဖမ်းခံရသူကတရတလောက်18ဦးရှိတယ်လို့လည်းမတူပီဒေသခံကပြောပါတယ်အဖမ်းခံရသူတွေထက်ကတဦးတေဆုံးခဲ့ပြီးတော့9ဦးပြန်လုလာတယ်လို့လည်းပြောပါတယ်
တော်တော်ဆယ်မှာကြတော့ကျွန်တော်တို့လုံခြုံရေးကြတော့တော်တော်လေးမျိုးပုံမှာလည်းပြင်းထန်တဲ့သူတို့ကရန်တမ်းပြီးတော့ရှောက်ဖမ်းတာတွေအများကြီးဆိုတော့မတိတာတွေလည်းရှိနိုင်တယ
်ဖမ်းခံရသူတယောက်ကတော့တေဆုံးသွားတယ်လို့နောက်ဒေသခံတယောက်ကလည်းပြောပါတယ
်အဖမ်းပြခံရတဲ့သူကဘွားလို့ရှိနေကျွန်တော်တို့ဒီရက်ပိုင်းထဲမှာ၄ယောက်လောက်ရှိတယ်ဒါထဲမှာတယောက်ကိုသူတို့ကအညံပန်းနေစက်ပြီးခမဆေးရောက်တဲ့ချိန်မှာသူကပြီးသွားတာပေါ့နော
်မတူပီမြို့ကနေပလဲဝမင်းနဲ့ဟာခါဘက်ကိုဆက်သွယ်ထားတဲ့လမ်းတစ်လျှောက်စစ်တပ်ကစစ်စရေးဂိတ်တွေလုထားပြီးတော့မတူပီမြို့ဘက်ကိုသွားတဲ့ရွာသားတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးပြီးဖမ်းဆီးနေတာလို့ပြောပါတယ
်ကျွန်တော်တို့ကြေးရွာမှာပေါ့နော်ကြေးရွာမှာအရင်ကကျွန်တော်တို့ IDP ကနေထုတ်ထားတဲ့ဆန်ပေါ့နော်အဲဆန်ရှိတဲ့ဟာကိုကျွန်တော်တို့ကပြပြီးတော့ကျွန်တော်တို့ကလူမျိုးတွေစားတော့နေကြတယ်ပေါ့အခုလည်းပူပြီးတော့အလိုမျိုးချက်ပြီးလာတာပဲကျွန်တော်တို့မရှိဘူးအခုကကျွန်တော်တို့ကမြို့ပေါ်မတည့်ရဲအောင်ကိုသူတို့ကဖန်ရှိခံရတဲ့သူတွေကလည်းရှိနေပြီဆိုတော့လေ
စစ်တပ်ကအတော်လာတွေတင်းကျပ်ကန့်သက်ထားတာကြောင့်ခီးတဲ့တင်ရင်တွေ ကုန်စည်ပို့ဆောင်တဲ့ရင်တွေမတူပင်မြို့ထဲကိုမသွားနိုင်တဲ့လို့ဖြစ်နေပြီးတက်စီနဲ့ကုန်စည်ပြက်လက်မှုနဲ့ရင်ဆိုင်နေရာဆဲလို့လည်းဒေသခံတွေကပြောပါတယ်မတူပင်မြို့နယ်မှာပြီးခဲ့တဲ့အောက်တိုဘာလဆန်ကလေးကဆန်စီစားစားတဲ့အခြေခံစားကုန်တွေရောင်းဝယ်တာကိုစစ်တပ်ကကန့်သတ်ထားပါတယ်ဘာသာရေးကောင်းဆောင်တွေရဲ့တောင်းဆိုမှုကြောင့်ဒီဇင်ဘာလထဲမှာဈေးဆိုင်ပြန်လည်ရောင်းချခွင့်ပြုပ
နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကယားပြည်နယ်ဒီမော့ဆိုနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကတိုက်ပွဲတွေသတင်းမတိုင်ခင်မှာတော့စကိုင်းတိုင်းရွှေဘိုခရိုင်တွေကလုံခြုံရေးအခြေအနေကိုပြောပြပေးချင်ပါတယ်။စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ဝက်လက်မြို့အရှိချမ်းကျေးရွာဖြစ်တဲ့မြောင်မင်းကြီးတောကျေးရွာတဝိုက်ကိုစစ်ကောင်စီကရဟတ်ရင်တွေနဲ့ပစ်ခတ်ပြီးတော့နယ်မြေရှင်းလင်းခဲ့ပါတယ်။အဲဒီနောက်မှာရွာတွေကိုဝင်ရောက်ပြီးတော့စစ်ကောင်စီတပ်တွေကတပ်ဆွဲတဲ့အတွက်ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
။ဒီကနေ့ဇန်နဝါရီလ3ရက်နေ့လယ်ပိုင်းမှာစကိုင်းတိုင်းရွှေဘိုခရိုင်ဝက်လက်မြို့နဲ့ဆက်နွယ်မိုင်ဝေးတဲ့ညောင်မင်းကြီးတောကျေးရွာတဝိုက်ကိုစစ်ကောင်စီကရဟတ်ရင်တွေနဲ့ပစ်ခတ်ခဲ့ပါတယ်။အဲ့ဒီဘက်မှာတိုက်ပွဲတွေမရှိပေမဲ့လည်းနယ်မြေရှင်းလင်းတဲ့သဘောနဲ့ဝေဟင်ကနေပြစ်ခတ်ပုံရတယ်လို့ရှေးမကပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်။ဒီညောင်မကြီးတော့ဒါမျိုးရှင်းလင်းနေဆိုတော့ဒီသူတို့တက်ပြန်ထွက်ဖို့အတွက်ရှင်းလင်းတာပဲထင်နေကြ။နိုင်မညောင်မကြီးတော့မှဟိုလေရင်သုံးပြီးပြင်းရှင်းရှင်းလောက်နေအဲ့မှာဘာပြဿနာမှမဖြစ်ထားဘူးပြ။အရဟတ်ရံပြစ်တာဗျ။နိုင်ရွက်နေနေသူတို့ဟိုဒီရွာပေါ်မှာဝဲပြီးပတ်ပြစ်တာဗျ။ကျွန်တော်တင်တာကတော့ဒီမှာသူတို့မိုင်းခွင်းနေရှိလိမ့်မယ်ထင်လို့ပြစ်တယ်လို့ထင်နေဗျ။သူပိတ်မိနေတဲ့သူတို့လူတွေပြန်ထွက်ဖို့အတွက်လမ်းကြောင်းရှင်းတဲ့အနေနဲ့ပြစ်ခတ်တာလို့ထင်တယ်။
လေချောင်းကနေဒရက်ဆက်ပစ်ခတ်လို့ထွက်ပြေးခဲ့ရပုံကလည်းကိုတိုင်ကြုံတွေ့ခဲ့ရတဲ့ဒေသခံမျိုးသမီးတူက VOA ကိုအခုလိုပြောပါတယ်
။ဘာမှမပါဘူးခေါက်ကခါသွားနေတယ်ဒီလာတော့တင်းပြီးလမ်းပြစ်ပြီးတော့ပြစ်တယ်ပြစ်တယ်ဟောမိုးပြီးတွေကြာနေတယ်လို့လဲဟောပုံကြီးကောင်းတာဆွဲထားတာလေငွားတွေကတော့လူတွေမရှိတော့ဘူးငွားပြင်းဟောတော်ရီတွေခွာကြပြီ။အပေါ်ကနေဒီညာလို့ဆိုလာကတ်စတဲ့ပြီးဆိုလာပါလို့အဲ့ဒါနဲ့ခြားလာခြားပြီးတော့အောက်ကိုဟောတက်တီကိုအောက်ခြားထားခဲ့တာအဲ့ဒီနေမွားနေပြီးတော့
ညောင်မင်းကြီးတော်ကြီးရွာအင်ကြီး6ရွာကျော်ရှိတဲ့ကြီးရွာကြီးတွေဟာဖြစ်ပြီးတော့အခုလိုပြစ်ခတ်တာကြောင့်အနီးနားကကြီးရွာတွေလည်းထွက်ပြေးတင်းရှောင်နေကြပါတယ်။အခုလိုရဟဲ့အနေနဲ့ပြစ်ခတ်ပြီးတဲ့နောက်ရွာတွေကဘုံကြီးကျောင်းတွေမှာစစ်ကောင်စီတပ်တွေဝင်ရောက်တက်ဆွဲခဲ့တယ်လို့ဒေသခံမျိုးသားတူကအခုလိုပြောပါတယ်
။အမန်တရီဖိုင်နဲ့ပြီးနေရောဒါရရဲ့နေနဲ့လေးသူ့ပေါင်းလေးလေးပေါ့နော်။အာကျွန်တော်တို့ရွာကိုလာတိုက်တယ်ခင်ဗျ။ကျွန်တော်တို့ဒီမှာဘာမှအကျိုးရှိရပါ့မလားရှိဘူးနဲ့ဒီတိုင်းအဲ့လိုဘုံကြီးကျောင်းရရရင်နဲ့ပြည်ပြီးမှာကျွန်တော်တို့ဒီနောက်တော့လူချပြီးတော့ဝိုင်းတာနဲ့
ဇန်နဝါရီလ10ရက်နေ့ကတော့ဝက်လက်မြို့အရှိချမ်းမှာရှိနေတဲ့နေပူကုန်းကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲဒီတုန်းကစစ်ကောင်စီကရဟဲအနေနဲ့ပြစ်ခတ်တာတွေပြုလုပ်ခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံမှုတွေရှိတဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ညောင်မကြီးတောကျေးရွာနဲ့နေပူကုန်းကျေးရွာအတော်လေးအလှမ်းဝေးပါတယ်။အခုလိုရဟဲအနေနဲ့ပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီကစုံတရာထုတ်ပြန်တာမျိုးရှိသေးပါဘူး။
စကိုင်းတိုင်းဝက်လက်အရှိချမ်းမှာစစ်ကောင်စီတပ်တွေကနေပြီးတော့ရဟတ်ရင်တွေနဲ့လိုက်လံပစ်ခတ်ပြီးနယ်မြေရှင်းလင်းနေတဲ့နောက်ဆုံးအခြေအနေကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်မုံကိုနဲ့ဖောင်းဆိုင်ဘက်ကတိုက်ပွဲအခြေအနေမတိုင်ခင်မှာတော့ကယားပြည်နယ်ဒီမော့ဆိုဘက်ကတိုက်ပွဲသတင်းကိုတင်ပြပေးခြင်းပါတယ်။ကယားပြည်နယ်ဒီမော့ဆိုမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာထိတွေ့တိုက်ပွဲဖြစ်နေတာဒီကနေ့ဇန်နဝါရီလ3ရက်နေ့ဆိုရင်4ရက်သက်တိုက်ရှိလာနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီဘက်ကနေလေချောင်းကပါတိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲတွေအတွင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ဒေသခံပြည်သူတွေဟာဘေးလွယာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့ဘက်ကတိုက်ပွဲအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းမမျှသတင်းအောင်ပြောပြပေးပါရှင်။
ဒီဇင်ဘာ31ရက်နေ့ကစပြီးတော့ဒီကနေ့ဇန်နဝါရီ3ရက်နေ့အထိဒီမော့ဆိုမြို့နယ်မှာပြည်သူ့ကာကွယ်ရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်အကြားတိုက်ပွဲတွေနှေးစင်ဖြစ်နေပါတယ်။ဒီကနေ့တနင်္လာနေ့မှာညနေပိုင်းအထိတိုက်ပွဲတွေဖြစ်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေး KNDF အဖွဲ့က VOA ကိုပြောပါတယ်။ဒီကနေ့ထိ4ရက်ဆက်တိုက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါရယ်31ရက်နေ့ကတိုက်ပွဲတုန်းကစစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခိုက်တယ်လို့လည်းဒီမိုးဆိုဒေသခံတူကအခုလိုပြောပါရယ
်တိုက်ပွဲရတော့အခြေအနေတော့ဖြစ်နေတယ်နော်နားလို့ဒီကနေ့သင်္ကန်းရှိနေရတော့လေ3ရက်လောက်ပါနော်အဲဒီမှာလည်းဖိုက်နေတယ်ဘုံချဲလာလို့ဆရာကြီးဘုံချဲတော့ပါနော်ဒီကိစ္စဆိုရင်တော့တော်အာမေလရှိရပါမလို့ရမှာအစားနဲ့ဒီနေ့ရတယ်မသိနိုင်လို့ဆိုရင်ဒီဖိုက်တယ်ရတယ်ဒီလိုရမယ်အာမေလအမေလရှိတယ်ပါမလား လေးမိုင်လောက်ဝင်ရဲ့ရွာတွေမှာဆိုအဲ့ဒီမင်းကြီးကအဲ့ဒါမခံနိုင်ကြဘူးเนาะဆိုတော့လည်းအဲ့ဒါမျိုးအလုံးချင်းတောင်းလာနေလို့ဖြစ်တယ
်ဒီဇင်ဘာ31ရက်နေ့တိုက်ပွဲမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဖြင့်တိုက်လီရင်နေတဲ့ပါပစ်ခတ်ပြီးတော့တိုက်ခိုက်မှုတွေရှိပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖက်က2ဦးကြဆုံးတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဒီမိုးစုကသတင်းထုတ်ပြန်ပါတယ်ဒီမိုးစုမြို့ငွေတောင်ဆယ်လမ်းစုံအနီးမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုပြည်သူ့ကာကွယ်ရေးတပ်ဒီမိုးစု DMO PDF ကဥဆောင်ပြီးတော့မဟာမိတ် PDF ပူးပေါင်းတပ်အပွားဝင်တခြားတော်လှန်ရေးအင်အားစုတပ်တွေနဲ့ပူးပေါင်းပြီးတော့တိုက်ခိုက်ခဲ့တယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဒီမိုးစုကသတင်းထုတ်ပြန်ထားပါတယ်လာနေချီပြီးတော့ကြာနေပြီဖြစ်တဲ့ဒီမိုးဆူးမြူနယ်တွေကတိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးခိုးလုနေရသူကလည်းတောင်းနေချီပြီးတော့ရှိပါတယ်စစ်တပ်ဖက်ကလမ်းကြောင်းတော်တော်များများကိုပိတ်ဆို့စစ်ဆေးနေတဲ့အတွက်စားရေးတောက်ရေးအခက်အခဲဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီကနေ့ထိတိုက်ပွဲတွေဖြစ်နေလို့စားတောက်ကုန်တွေဝယ်ဖို့ခက်ခဲနေတဲ့အကြောင်းဒေသခံတွေကအခုလိုပြောပါတယ်
အခုဆိုင်ပေါ်ကျင်းနေတာဒီမော်ဆိုမြင့်ပေါ်ပါလားမြေမရေနဲ့ဆိုင်ရယ်ဒီနေရာဆိုခံပါအားတယ်နော်ဒီနေရာဒီဆိုင်ပေါ်ကျင်းနေတာအဒီနေရာဆာဟိုအရေးအကြီးတွေအစ်ကိုဆောင်ပြီးတော့နေဆိုင်နေရတယ်ဗျာနော်ဟုတ်ဥစ္စာရှိတာမှထောက်ကျွန်တော်လည်းရှိပြီးဆိုတော့အမှတော့ဒီလိုဆိုတော့တောင်းတယ်လည်းရှိတယ်ဗျာနော်အဲ့လိုဆောင်ပါတော့ဆောင်တာခွင့်ကိုရေးရတာလည်းဖြစ်ဖြစ်တယ်နော်နောက်ပြီးတော့ဒီမှာလည်းဆာမြင်တော့တက်တော့တယ်ဗျာနော်ဟုတ်
စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်2020ခုနှစ်အတွင်းကြားပြည်နယ်ထဲမှာကီနီအမျိုးသားကာကွယ်ရေး KNDF ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ကြားမှာထိတွေ့တိုက်ပွဲစုစုပေါင်း130ကျော်ဖြစ်ပွားခဲ့တယ်လို့ KNDF ဘက်ကထုတ်ပြန်ထားပါတယ်တိုက်ပွဲတွေအတွင်းပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေဘက်က73ဦးအရသာဒေသခံ146ဦးသေဆုံးခဲ့တယ်လို့ဒီကနေ့ဇန်နဝါရီ3ရက်ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
ကြရားပြည်နယ်ဒီမော့ဆိုဘက်ကတိုက်ပွဲအခြေအနေမျက်မြသင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဘက်ကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်2022ခုနှစ်နှစ်တကူကာလမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဘက်မှာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့အကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တချိန်ထဲမှာတော့ MMDAA ကိုးကန့်တပ်ဖွဲ့နဲ့လည်းစစ်ကောင်စီတပ်တို့ကြားဖောင်းဆိုင်ဘက်မှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။ရန်ကုန်ကလာတဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲသတင်းအပြည့်အစုံကိုသားညူဦးပြောပြပေးပါရှင်
။မူဆယ်မြို့နယ်မုံကူဖောင်းဆိုင်ကျူကုတ်ပန်ဆိုင်ဒေသမှာစစ်ကောင်စီတပ်နဲ့ MMDAA ကိုးကန့်တပ်ကြား2022ခုနှစ်ဇူလိုင်လကတည်းကတိုက်ပွဲတွေစခဲ့ပြီးတော့လက်ရှိအချိန်ထိလည်းမွန်ဂိုဖောင်းဆိုင်ဘက်မှဆက်ပြီးတော့တိုက်ပွဲတွေရှိနေပါတယ်။ဒီကြပိုင်းအတွက်မှာတော့စစ်ကောင်စီတပ်နဲ့မွန်ဂိုဒေသဘက်မှခြေစိုက်ထားတဲ့ KIA တပ်မဟာ6နဲ့ပါတိုက်ပွဲဖြစ်ခဲ့တဲ့အကြောင်း KIA ရဲ့ပြည်ညာရေးတာဝန်ခံဘိုဘီနော်ဘူးက VOE ကိုပြောပါတယ
်။အဲ့ဒီရှမ်းမြောက်မွန်ဂိုဖောင်းဆိုင်ဘက်မှာ KIA တပ်မဟာ6နဲ့ဘက်မှာပေါ့နော်တိုင်းကတော့36နဲ့ဘက်မှာသူတို့အသိအင်အားတွေပေါ့နော်စစ်ကြောင်3ကြောင်နဲ့ထိုးတယ်လို့ကြားပါတယ်။တုံးရက်လောက်ရှိပြီဒါမှတိုက်ပွဲတော့မင်းကဖြစ်တာရှိပါလေဒီနေ့တိုက်ပွဲကတော့ကြားရသေးပါဘူးအမဖြစ်တာသူတော့ကျွန်တော်မပြောလို့ပါဘူးကျွန်တော်မကြားရနေပါပါနော်အဲဒီမှနဲ့ဆေးဖြစ်ပါလေ
ကချင်ပြည်နယ်အတွင်းမှာတော့ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့သတင်းလည်းမကြားသိရသေးတဲ့အကြောင်းဘုံမူကြီးနော်ဘူးကပြောပါတယ်မုံကူဒေသခံတူကတော့ဒီအပိုင်းတွင်ဖောင်းဆိုင်ဒေသဘက်မှနေစဉ်ဆိုသလိုပဲလက်နက်ကြီးပစ်ခတ်တံတွေကြားနေရတဲ့အကြောင်းဆိုပါတယ်
ကျေတော့ဟိုကွန်ဆက်ဘက်ကပြည်တော့ဘောနော်ပြောမစံတော့နေတိုင်းတော့ပါပဲဗျာပြောမစံတန်းတာပြေးသေးကြတာကြီးကြတာဘောနော်အဲ့ဒီမျိုးပဲမိုးကတော့နေတော့မကြောက်ဘောနော်ဟောဒီမှာတော့အဲ့ဒီကြတာအကြီးပေါ့ဒီနေ့တော့ပိုဖြစ်တာမရလေတဲ့ဒီနေ့တော့ပြောမစံဖုန်ဆင်းမှာပဲဘောနော
် MNDAA ခေါ်ကုကန်တက်ဖွဲ့ကတော့စစ်ကောင်စီတက်ဘက်ကသူ့ရဲ့မန်ယန်တက်စခန်းကိုဒဇမလ30ရက်နေ့ကနေပြီးတော့ဇန်နဝါရီလ1ရက်နေ့ထိလက်နက်ကြီးနဲ့အချက်450ကျော်ပစ်ခတ်ခဲ့ကြောင်းနဲ့အနည်းဆုံးတိုက်ပွဲ3ကြိမ်ဖြစ်ခဲ့တဲ့အကြောင်းနောက် MDA တပ်ဖွဲ့ကစစ်ကောင်စီစခန်းတစ်ခုကို2ကြိမ်ထိုးစစ်ဆင်ခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ကရင်နှစ်တကူးနေပြည်ပရဲ့တွင်လာတဲ့မှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ညီညွတ်ရေးရရှိဖို့လိုအပ်ကြောင်းနဲ့ထာဝရညီညွတ်ရေးရရှိအောင်လို့တနင်္ဂနွေလုံးအဖြစ်ရဲ့စာချုပ် NCA မှာတန်းသားလက်နက်ကင်တွေအားလုံးလက်မှတ်ရေးထိုးလာအောင်ဆောင်နေတဲ့အကြောင်းဖော်ပြထားပါတယ်။ပန်ဆိုင်ကျူကုတ်မုံကူဖောင်းဆိုင်ဒေသဘက်မှာငါးလကြာနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူ2000ကျော်ဟာနေရာဆုံးခွာတင်းရှောင်နေကြရတယ်လို့ပဲလက်နက်ကြီးထိမှန်တာနဲ့မိုင်းနှင်းမိတာကြောင့်ရပ်သား10ဦးထက်မနည်းလေသေဆုံးခဲ့ပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းဘက်ကတိုက်ပွဲအခြေအနေကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်၊စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ3ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတရရထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတရရထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍ၊ blogger တွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2021ခုနှစ်တုန်းကကိုဗစ် -19 ကပ်ရောဂါဘေးအပြင်နိုင်ငံရေးပဋိပက္ခတွေကြားမှာလှုပ်ရှားရုန်းကန်ခဲ့ကြရတဲ့ဂန္ဓာဆောင်အလွှာအသီးသီးကပြည်သူလူထုရဲ့နှစ်သက်မျှော်လင့်ချက်တွေကဘယ်လိုရှိပါသလဲ။ဒီသတင်းမဲ့ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာမက်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်။
မနက်ခင်းမှာ2021ခုနှစ်အတွင်းကိုဗစ်ကပ်ရောဂါပြီးနဲ့နိုင်ငံရေးပြည်ပခန့်တွေအကြားလှုပ်ရှားရုန်းကန်ခဲ့ကြတဲ့ကဏ္ဍဆောင်အလွှာအသီးသီးကပြည်သူလူထုရဲ့နှစ်သက်မျှော်လင့်ချက်ဘာတွေဖြစ်ပါမလဲ။ဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုအစီအစဉ်ကနေကျွန်မခင်ပြူထွေးတင်ပြပေးပါမယ်။ဒီကနေ့ဖေဖော်ဝါရီလ1ရက်နေ့ကစပြီးဆင်အာနာတင်းလိုက်တဲ့မြန်မာနိုင်ငံမှာ2021ခုနှစ်အတွင်းကိုဗစ်ကပ်ရောဂါကိုဆူဆူဝါခံခဲ့ရသလိုအာနာသိန်းနှုတ်ဆက်တွေအကြမ်းဖက်နှိမ်နှင်းမှုတွေနဲ့လက်နက်ကင်တိုက်ပွဲတွေပါကြုံတွေ့ခဲ့ရပါတယ်။ကပ်ဘေးကြောင့်တိုက်ဆုံသူအများအပြားရှိခဲ့တယ်လို့ပဲညင်းညင်းနဲ့ဆန္ဒပြမှုတွေပြစ်ခတ်နှိမ်နှင်းခံရတာကြောင့်လည်းတိုက်ဆုံသူ1000ကျော်ရှိခဲ့ပါတယ်။နောက်ဆက်တွဲခုခံရေးတိုက်ပွဲတွေကြားမှာတိုက်ဆုံတဲ့သူတွေရှိတယ်လို့ဥယျာဉ်စွန့်ခွာထွက်ပြေးကြရတဲ့စစ်ပြေးဒုက္ခသည်တွေလည်းအများအပြားဖြစ်လာပါတယ်။ဆန္ဒသိမ်းလိုက်တာကြောင့်မြန်မာပြည်သူတွေရဲ့လွတ်လပ်ပျော်ရွှင်မှုတွေစိတ်တုံးသွားတယ်လို့စိတ်မချမ်းမြေ့စရာတွေအတော်လေးကြုံတွေ့ရတဲ့နေ့လည်းဖြစ်ခဲ့တာပါ။နှစ်သက်2022ခုနှစ်မှာတော့အားလုံးလိုချင်တဲ့ညီညာချင်းဆိုတဲ့အရာကိုရရှိစေဖို့စိတ်မြူရီဖျားကျောင်းရဲ့ကျောင်းနိုင်ဖုံတော်ကြီး Father Hygienist မြစ်ဆိုကနှစ်သက်ဆုတောင်းပြုပေးခဲ့ပါတယ်
။ဖျားကိုတဲပါနှလုံးသားမှာညီကိုမောင်တော်မချင်းလို့လူသားအားလုံးကိုဆက်ဆံပါတတိယကတော့ဖန်ဆင်းခြင်းလို့ခေါ်တဲ့တဘာဝကျွန်တော်တို့ရဲ့ကပ္ပမိခင်အိမ်ကြီးကိုလှပတဲ့လှပအောင်တံပိုးထားပြီးတော့လေးစားစားနဲ့ကျွန်တော်တို့အသုံးပြုသွားဖို့အကျိုးကျေးဇူးတွေကိုအားလုံးကညီသူမျှသူမျှဝေခံစားတတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့လိုချင်တဲ့စစ်မှန်တဲ့ငြိမ်းချမ်းခြင်းကိုဒီကမ္ဘာမြေမှာဒီမြန်မာပြည်မြေမှာအမြန်ဆုံးရရှိပါလိမ့်မယ်လို
့ဆန္ဒသိမ်းပြီးတဲ့နောက်အကြမ်းမဖက်ငြိမ်းချမ်းတဲ့ဆန္ဒပြမှုတွေတနိုင်ငံလုံးအနှံ့ပေါ်ပေါက်ခဲ့တယ်လို့အစိုးရဝန်ထမ်းတွေအကြမ်းမှာအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုကလည်းအကောင်ခဲ့ပါတယ်ဒီလှုပ်ရှားမှုတွေကိုစစ်တပ်ကဖမ်းဆီးနှိပ်စက်အကြမ်းဖက်ဖြိုခွဲတာတွေလုပ်ခဲ့ပြီးတဲ့နောက်စစ်နာပြမှုတွေဟာခုခံရေးစစ်ပွဲအသွင်ပြောင်းလာပါတယ်။ဒေသအကျော်မြများမှာပြည်သူကာကွယ်ရေးတပ် PDF တွေပေါ်လာပြီးမြန်မာစစ်တပ်ကိုခုခံတိုက်ခိုက်တာတွေဖြစ်လာပါတယ်။တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကြားပြည်နယ်အတွင်းကလွိုက်ကော၊ဒီမော့ဆိုနဲ့အနီးနားကကြေးရွာတွေမှာနေထိုင်သူတွေဟာအိုးအိမ်တွေကိုစွန့်ခွာထွက်ပြေးကြရသလိုနှစ်သက်မှာတော့သူတို့ရဲ့နေအိမ်တွေစီအားလုံးပြန်လာနိုင်ဖို့မြို့ပေါ်မှာခြံနေခဲ့သူတွေကနှစ်သက်ဆူတောင်းပေးနေပါတယ်။
မြန်မာပြည်အမြန်ဆုံးငင်းချမ်းဖို့အတွက်ကျွန်တော်လည်းပါလေ။အမြန်ဆုံးလည်းငင်းချမ်းချင်ပါလေ။ဒီမှာဟိုအိုးရင်ဆုံးတော့ပြင်းနေရတဲ့လူရလေကိုမျိုးကိုရလေကိုအိမ်လေးကျန်လာငင်းချမ်းပါလေ။
2021ခုနှစ်ဇူလိုင်လနဲ့ဩဂတ်လအစပိုင်းအချိန်ကာလတွေတုန်းကရန်ကုန်မန္တလေးအပါအဝင်တနိုင်ငံလုံးအတိုင်းအတာနဲ့ကပ်ရောဂါကူးစက်ဖြစ်ပွားခဲ့တဲ့ဒုတိယလိုင်းတန်းအတော်လေးပြင်းထန်ခဲ့ပါတယ်။ရန်ကုန်မှာဆိုရင်ကယောဂါကြောင့်တိတ်ဆုံးသူတွေကိုမိသကြိုနိုင်ဖို့အလောင်းတွေစုပုံထားတဲ့အထိတိတ်ဆုံးသူအရေအတွက်အစမတန်များခဲ့ပါဗျ။ရ ယောဂအကပ်ပြီးနိုင်ငံရေးပြပခါရင်းနဲ့2022ခုနှစ်ဟာအဆိုးဝါးဆုံးနှစ်ဖြစ်ခဲ့ပေမဲ့အခုနှစ်တင်မှာတော့အားလုံးအေးချမ်းပြေလည်စေဖို့နိုင်ငံရေးလှိလာတုံ့တက်သူဦးရထွန်းတီဘောကလည်းနှစ်သစ်ဆန္ဒပြုပေးခဲ့ပါတယ
်ပြီးခဲ့တဲ့2021ကတော့ကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အထဲမှာတော်တော်ဆိုးဝါးတဲ့နှစ်တစ်နှစ်လို့ပြောရမှာပေါ့လေဒီကိုဗစ်ရောဂါကပ်ပေးကြီးကလည်းကြအာဏာလွှဲပြောင်းယူတဲ့ပြည်စင်အပေါ်မှာမကျေနပ်လို့ဆန္ဒပြကြပြန်လဲခုခံတိုက်ပွဲဝင်ကြတဲ့အခါကျတော့ပြည်သူလူထုတွေလည်းအဲဒီလုံလုံခြုံခြုံစိတ်ချလက်ချနဲ့အဲမနေနိုင်ဘူးပေါ့နော်တစ်ဖက်စလုံးထိခိုက်ကြဟိုဟာကြာချုံးတာတွေပေဒီတန်ရရတော်လေးရှိတော့အားလုံးကတထိတ်ထိတ်တလန့်လန့်နဲ့နေထိုင်ကြရတာပေါ့အဲဆိုတော့လာမယ့်2022မှာတော့ဘာပဲဖြစ်ဖြစ်အေးအေးချမ်းချမ်းပြည်ပြည်လည်လည်နဲ့အဲကျွန်တော်နိုင်ငံရေးအခြေအနေကောင်းမွန်သွားဖို့ဟိုဆူတောင်းပါတယ
်အာနာသိန်းခံရပြီးကြတဲ့ကနေစဉ်ဆိုသလိုဆရာနာရှင်ဆန့်ကျင်တဲ့တပိတ်တွေရှိနေတဲ့စကိုင်းတိုင်းကလေးမျိုးဟာလည်းပြီးခဲ့တဲ့နှစ်တုန်းကကိုဗစ်ကပ်ဘေးတံကိုခက်ခက်ခဲခဲအန်တုခဲ့ရပါတယ်အခက်ခဲပေါင်းစုံကြကရုန်းကန်နေရတဲ့ကလေးမျိုးမှာတော့အနည်းထဝိုင်းကကြေးရွာတွေမှာဆေးပေးရှောင်နေရသူတွေအတွက်အကူအညီတွေပေးနိုင်ဖို့အခက်ခဲတွေရှိနေပါတယ်အခုကြုံနေရတဲ့အခက်ခဲဘေးဒဏ်တွေကိုနှစ်သစ်မှာအမြန်ဆုံးအဆင်ပြေစေဖို့မျှော်လင့်တယ်လို့ကလေးမျိုးတပိတ်ခေါင်းဆောင်တို့ကပြောပါတယ
်အခုကတော်တော်လေးဆိုးဝါးနေရတဲ့ဒီကလေးမျိုးတောင်ပိုင်းမှာပါနော်နှစ်ချောင်းနဲ့မြောင်းတို့ချောင်းကွာတို့ဟာခါလေးကြေးရွာပါနော်တော့ဟိုးဘက်တောင်ဘက်ဒီမှာဆိုရင်ရေရှင်တို့ဆစ်ဆောင်နေပြီလူသားချင်းစာနာမှုထောက်ထားဖြစ်တဲ့ဒီအစားအသောက်တွေနောက်အဝတ်ထည်တွေပေါ့နော်အနှွေးတွေဒါတွေပါပို့လို့မရအောင်ထိဖို့သူတို့ကလမ်းကြောင်းတွေလည်းတိတ်ထားတယ်လူတဲ့လူတွေရှိတယ်ပို့စရာလည်းရှိတယ်တဲ့ပို့လို့မရတာကြီးလည်းရှိတော့တော်တော်လေးကိုဒုက္ခရောက်နေကြတာပေါ့နော်ကျွန်တော်တို့မျှော်လင့်တာတော့ဒီထက်ဆိုးတဲ့အခြေအနေကြီးဖြစ်မလာဖို့နောက်ဒီလူရဲ့ခုခံစိတ်ကအချိန်တိုတိုနဲ့အမြန်ဆုံးထိရောက်နိုင်ဖို့စိတ်ကောင်းစီကိုပြီးပြီးရောက်ရောက်တိုင်နေဖို့ပေါ့နော်ကျွန်တော်တို့ကတော့ဒါကိုမျှော်လင့်တာပေါ့နော်အားလုံးမျှော်လင့်တာတော့ဒီအောင်ပွဲရဖို့ပေါ့နော်ကြာလေးဒီသူတွေကပုံခံလေးဆိုရယ်ပုံစံမျိုးဆိုတော့
2021ခုနှစ်အတွင်းမှာတော့မြန်မာနိုင်ငံဟာနိုင်ငံရေးအချက်အလက်စီးပွားရေးကျဆင်းမှုတွေအပြင်ဆရာနာသိမ်းမှုနောက်ဆက်တွဲစီးပရိပခါတွေနဲ့ရောကပ်ဘေးနဲ့ပါလက်ရှိအချိန်ထိရင်ဆိုင်နေရတာပါ2022ခုနှစ်နှစ်သစ်မှာတော့တိုင်းပြည်ငြိမ်းချမ်းစေဖို့ကယောဂါဘေးလက်နက်ကင်ပြိပကဘေးစစ်ဘေးအားလုံးကိုကျော်လွှားနိုင်ဖို့ဆုတောင်းမျှော်လင့်နေကြတဲ့အကြောင်းဒီသတင်းပေသတင်းတောင်မတ်စုအစီအစဉ်ကနေတင်ဆက်လိုက်ပါတယ်ကျွန်မခင်ဗျူထွေးပါရှင
်ပြီးခဲ့တဲ့2021ခုနှစ်မှာ COVID-19 ယောဂါဘေးနောက်ပြီးတော့စစ်အာဏာသိမ်းပြိပခါတွေကြမှာလှုပ်ရှားရုန်းကန်ခဲ့ရတဲ့အလွှာဆောင်ကပြည်သူလူထုရဲ့2022ခုနှစ်နှစ်သစ်မျှော်လင့်ချက်တွေအကြောင်းဒီသတင်းမဲ့ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမတ်ခင်ဖြူတွေကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ကမ္ဘောဒီးယားနိုင်ငံနဲ့တရုတ်တောင်ကိုရီးယားတို့နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်နောက်ဒေတာတွေအလုံးစုံကုန်သွယ်ရေးသဘောတူညီချက် RCEP မှာအဖွဲ့ဝင်ထားမှုတို့ကနေကပ်ဘေးကာလအလွန်စီးပွားရေးပြန်လည်ကောင်းမွန်လာရေးအတွက်မျှော်လင့်ထားပါတယ်လုခ်ဟန့်ရဲ့သတင်းဆောင်မကိုဒီသတင်းပတ်ရဲ့စီးပွားရေးခဏမှာမတ်တင်ကီထိုက်တင်ဆက်ထားတာနားဆင်ပါရှင်
ဖော်ဝင်ဆယ်နိုင်ငံပါရှစ်တောင်အရှနိုင်ငံများအသင်းအာဆီယံတရုတ်ဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်တဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် RCEP ကဇန်နဝါရီလ1ရက်နေ့မှာတက်ရောက်မှာဖြစ်ပါတယ် RCEP ကုန်သွယ်ဘက်နိုင်ငံတွေအလုံးရဲ့ပြည်တွင်းအသင်းထုတ်လုပ်မှု GDP ကဒေါ်လာ 26.1 ထရီလီယံရှိပြီးတစ်ကမ္ဘာလုံး GDP ရဲ့30ရာခိုင်နှုန်းလောက်ရှိပါတယ်ကမ္ဘောဒီးယားနိုင်ငံမှာ COVID-19 ကပ်ဘေးရောဂါနောက်နိုင်ငံတွင်းလူခွင့်ရေးနဲ့ဒီမိုကရေစီရေးဆိုင်ရာဆန်နှုန်းတွေကြောင့်ဥရောပသမ္မဂ EU ဘက်ကကုန်သွယ်ရေးအခွင့်အရေးတချို့ပြန်လည်ရုပ်သိမ်းမှုတွေကြောင့်စီးပွားရေးထိခိုက်နေရတဲ့အတော်အတွင်းကမ္ဘောဒီးယားအစိုးရဟာဒီကုန်သွယ်ရေးသဘောတူညီချက်တွေအပေါ်အထူးအလေးထားဆောင်ရွက်လာတယ်လို့သုံးသပ်သူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကBut Edka Akku lo pyo ba de.
They're absolutely vital to Cambodia.
Di thabor tu nyi jet de ka Cambodia ye anaga siwa ye ma athu yee pa ba de. La mae hne de atwin Cambodia atwet zee kwet de ka do သူ့အိမ်နေခြင်းတွေအဓိကဖြစ်ပါလိမ့်မယ
်ကမ္ဘောဒီးယားအစိုးရကပြီးခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်နယ်ပိုပြီးခိုင်ခိုင်မာမာဆောင်ရွက်လာတာနဲ့အတူပဲ1998ခုနှစ်အတွင်းနှစ်30ကြာစစ်ပွဲအဆုံးသတ်ပြီးနောက်ကမ္ဘောဒီးယားရဲ့စီးပွားရေးအလင်းအမြန်ကြီးထွားလာခဲ့ပါတယ်။နိုင်ငံကုန်သွယ်ရေးက2020ပြည့်နှစ်အတွင်းဒေါ်လာတန်း 8,000 ရှိခဲ့ပြီးအောက်တိုဘာလအတွင်းကလွတ်လပ်စွာကုန်သွယ်ရေးသဘောတူလက်မှတ်ထိုးခဲ့တာနဲ့အတူပဲ2023ခုနှစ်အရောက်မှာတော့ဒေါ်လာတန်း 1,000 ထိရောက်လာဖို့လည်းခန့်မှန်းထားပါတယ်။ကမ္ဘောဒီးယားနဲ့တောင်ကိုရီးယားရဲ့နိုင်ငံကုန်သွယ်ရေးက2020ပြည်နှစ်မှာဒေါ်လာတန်း 880 ရှိခဲ့ပြီးနှစ်နိုင်ငံကြားမှာလည်းကုန်သွယ်ရေးသဘောတူညီချက်ရရှိထားပါတယ်။ဒီသဘောတူညီချက်အရကမ္ဘောဒီးယားဘက်ကပို့ကုန်အခွန် 93.8 ရာခိုင်နှုန်းကင်းလွတ်ခွင့်ပေးမှာဖြစ်ပြီးတောင်ကိုရီးယားဘက်ကတော့ပို့ကုန်အလုံးအတွက် 95.6 ရာခိုင်နှုန်းအခွန်ကင်းလွတ်ခွင့်ပေးမှာဖြစ်ပါတယ်။ဒေသရင်းအလုံးစုံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် ASEP အရလက်မှတ်ထိုးထားတဲ့နိုင်ငံအလုံးတွင်ကုန်သွယ်ရေးမှာလမ်းမဲ့နှစ်20တွင်အခွန် 90 ရာခိုင်နှုန်းကျော်ကင်းလွတ်ခွင့်ရမှာဖြစ်ပါတယ်။တရုတ်ရဲ့ခပတ်လန်းရှိပြည်အခြေခံအဆောက်အုံစီမံကိန်းတွေတိဆောက်တာကြောင့်ဒေသရင်းပေါင်းစည်းမှုအပေါ်မှာဒီ ASEP သဘောတူညီချက်ကနောက်ထပ်အထောက်အပံ့ဖြစ်စေမယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ကမ္ဘာပေါ်ကစီးပွားရေးဖွံ့ဖြိုးလာတဲ့နိုင်ငံအများအပြားဟာအာရှမှာအများအပြားရှိနေပြီးဒေတာရင်းကထိုင်း BNN နဲ့တခြားအာဆီယံနိုင်ငံတွေချာမှာကမ္ဘောဒီးယားနိုင်ငံကမဟာဗျူဟာမြောက်တည်ရှိနေတာကြောင့်ရင်းနှီးမြှုပ်နှံမှုတွေအတွက်မျက်စိကျเสียဖြစ်တယ်လို့လဲအမေရိကန်ပြည်ထောင်စုဝါရှင်တန်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Bart Eads ကအခုလို့ပြောပါတယ်
It's not just China, it's other countries in Asia.
ဟာတရုတ်အတွက်တည်းမဟုတ်ပါဘူး။အာရှဒေသတွင်းကအခြားနိုင်ငံတွေအတွက်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီကုန်သွယ်ရေးသဘောတူညီချက်တွေကတော့လုပ်ငန်းဆိုင်ရာစီးမင်းစည်းကမ်းတွေကတော့ကမ္ဘောဒီးယားအတွက်အထူးအရေးကြီးပါတယ်။ဒါဟာနိုင်ငံအတွက်လူမှုအတွက်စီးပွားရေးနဲ့အလုပ်အကိုင်အခွင့်အလမ်းတွေအတွက်အပြည့်သဘောဆောင်တဲ့ဆောင်ရွက်ချက်တွေဖြစ်ပါတယ်
။ကမ္ဘောဒီးယားပြည်သူ30ရာခိုင်နှုန်းဟာစင်ရဲမွေးတည်မှုသတ်မှတ်ချက်တရက်ဝင်ငွေ2ဒေါ်လာအောက်ဒါမှမဟုတ်လေအဲ့ဒီလဝင်ငွေနဲ့နေထိုင်နေကြတာပါ EU ဥရောပသမဂ္ဂဘက်ကကုန်သွယ်ရေးအကျိုးခံစား권တချို့ကိုပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းပြန်လည်ရုပ်သိမ်းခဲ့ပါတယ်ကမ္ဘောဒီးယားရဲ့ကုန်စည်တွေအထူးသဖြင့်အဝတ်အထွက်လိုကုန်စည်တွေအတွေ့ဥရောပဈေးကွက်မှာအခွန်ကင်းလွတ်권ဆုံးရှုံးမှုနဲ့ကပ်ဘေးရောဂါတွေကြောင့်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေလက်မှတ်ရေးထိုးလာစေရေးအစိုးရအတွက်တွန်းအားတရဖြစ်စေတယ်လို့ကမ္ဘောဒီးယားနိုင်ငံက Arts and Yan ရဲ့ညွှန်ကြားရေးမှူး Brandon Lala ကပြောပါတယ
် With the FTA coming into effect obviously all your
လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်သက်ဝင်လာတာနဲ့အတူသွင်းကုန်ကုန်ပမာဏကန့်သတ်မှုအခွန်ပို့ကုန်တားမြစ်ချက်အားလုံးမရှိတော့ပါဘူးအဲ့ဒါကြောင့်နှစ်နိုင်ငံကြားမှာအကျိုးတူကုန်သွယ်ရေးတိုးလာနိုင်ပါတယ်
ဒါကြောင့်ဥရောပသမဂ္ဂ EU ဘက်ကကုန်သွယ်ရေးအကျိုးခံစား권တချို့ကိုရုပ်သိမ်းတဲ့ကမ္ဘောဒီးယားဆိုင်ရာမူဝါဒကြောင့်ထိခိုက်ရမှုမှာကိုရီးယားတရုတ်တို့နဲ့လွတ်လပ်စွာကုန်သွယ်မှုနဲ့ခုခံနိုင်မဲ့အခွင့်အလမ်းဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါအပြင်ကမ္ဘောဒီးယားအနေနဲ့ ASEP သဘောတူညီချက်နဲ့နေဆက်ဖြတ်ကျော်ကုန်သွယ်ရေးထိုးကနေလည်းအကျိုးအမြတ်ရဖို့မျှော်လင့်နေတယ်လို့သူကပြောပါတယ်။ရုရှားနယ်လဲလွတ်လပ်တဲ့ကုန်သွယ်ရေးလှုပ်လို့ချောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်။ ASEP သဘောတူညီချက်အရလာမယ့်နှစ်20အတွင်းအဖွဲ့ဝင်နိုင်ငံတွေကြားကုန်စည်ကုန်သွယ်မှုမှာအခွန် 90 ရာခိုင်နှုန်းဖယ်ရှားပေးမှုနဲ့ကမ္ဘောဒီးယားရဲ့ပို့ကုန် 9.3 ရာခိုင်နှုန်းတိုးလာပြီးရင်းနှီးမြှုပ်နှံမှု 23.4 ရာခိုင်နှုန်းတိုးတက်လာတာနဲ့အတူနိုင်ငံရဲ့အသင်းထုတ်လုပ်မှု GDP 200ခိုင်လုံးတိုးလာဖို့ခန့်မှန်းတယ်လို့ကုန်သွယ်ရေးဝန်ကြီးပန်ဆိုရာဆက်ကပြောပါတယ်။ဒါပေမဲ့လည်းကမ္ဘောဒီးယားက Solidarity Center ကအစီအစဉ်တာဝန်ခံ Wim Cockling ကတော့သတိပေးပြောဆိုပါတယ
် Overall there could be some positive benefits but at the same time
ချုံငုံကြည့်မယ်ဆိုရင်တော့အပြည့်သဘောဆောင်တဲ့အကျိုးအမြတ်တချို့ရှိနိုင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဘယ်သူအတွက်အကျိုးစီးပွားလဲဆိုတာကအမြဲတမ်းမေးစရာမေးခွန်းတစ်ခုဖြစ်နေပါတယ်။ပိုပြီးကြီးတဲ့နိုင်ငံတစ်ခုနဲ့အခြားနိုင်ငံတစ်ခုကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ဟာတကယ်တမ်းဒန်းတူရှင်ပြိုင်လုပ်ကိုင်နိုင်တာမျိုးဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး။
မတ်တန်ဂီထိုင်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေရှင်တတ်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကိုဗစ် -19 ကပ်ရောဂါကာကွယ်တဲ့အနေနဲ့ကိုဗစ်ရောဂါကင်းရှင်းသူကိုဗစ် -19 ကာကွယ်ဆေးထိုးထားသူတွေကိုဒါဝင်ခွင့်ပြုမယ်လို့ကန့်သက်ထားတဲ့နေရာတွေကများသရက်များလာနေပါတယ်။ဒီလိုမျိုးများသရက်များလာနေတာနဲ့အတူအဲ့ဒီအထောက်ထားတွေကကိုနဲ့မကွာရှိနေဖို့ကလည်းလိုလားပါတယ်။ဒါကြောင့် COVID Packs Microchip အပြားလေးတွေကို Sweden Company တခုကတီထွင်ထားပါတယ်။ AFE သတင်းကိုအခြေခံပြီးတော့မတ်စုမြတ်မွန်ကဒီသတင်းပတ်ရဲ့ blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
2021ခုနှစ်ထဲမှာကိုဗစ်ကပ်ရောဂါအဆုံးသတ်မသွားတဲ့အပြင်ဗီဇာပြောင်းမျိုးကွဲသစ်တွေပါပေါ်လာတဲ့အတွက်2022ခုနှစ်အခုချိန်မှာတော့ကိုဗစ်စီကံသတ်မှတ်ချက်တွေပို့ပြီးတော့ရှိလာပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အပါအဝင်နိုင်ငံတချို့ကမြို့တွေမှာစားတောက်ဆိုင်တွေအရက်ဘားတွေဈေးဆိုင်တွေစီးပွားရေးလုပ်ငန်းတွေကဆိုင်ထဲအဆောက်အဦတွေကိုဝယ်မယ်ဆိုရင်ကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးထားပြီးကြောင်းကိုဗစ်ကရောဂါကင်းရှင်းကြောင်းကိုဗစ်ပတ်စ်ကိုဗစ်ပတ်စပို့တ်အထောက်အထားတွေပြဖို့လိုအပ်လာပါတယ်။လေရင်ခရီး၊မြေထားခရီး၊ဘတ်စကားခရီးသွားသူမျိုးတွေအတွက်ကတော့မရှိမဖြစ်ကိုစောင့်ထားဖို့လိုလားပါတယ်။အဲ့ဒီအထောက်အထားတွေကိုဆေးထိုးထားတဲ့လက်မှတ်ဒါမှမဟုတ်ရင်လည်းစမတ်ဖုန်းတွေပေါ်ကနေကိုဗိုင် QR code နဲ့အများကပြကြပါတယ်။ဆွီဒင်နိုင်ငံကသူတို့ကတော့ကိုယ်ထဲမှာ microchip အနေနဲ့ထည့်ထားကြပါတယ်။ကိုနဲ့ပတ်သက်တဲ့သီးသန့်အချက်အလက်အထောက်အထားတွေကိုကိုယ်ထဲမှာထည့်သွင်းထားတဲ့ microchip နည်းပညာနဲ့ microchip implant လုပ်ထားတာပါ microchip အပြားလေးပါတဲ့ဆန်ဆေးလောက်သာအရွယ်ရှိတဲ့ဖန်ပြွန်လေးကိုအရေပြားရဲ့အပေါ်လွှာထဲမှာထည့်သွင်းထားတာဖြစ်ပါတယ်ဒီနည်းကိုအိမ်မွေးတိရစ္ဆာန်လေးတွေမှာသုံးနေကြတာကြားပြီးဖြစ်ပေမဲ့လူတွေမှာသုံးလာတာကတော့နှစ်ပိုင်းသာရှိပါသေးတယ် microchip နည်းပညာကိုအဓိကတည်ထွင်နေတဲ့ Sweden နိုင်ငံက disruptive subdermals ဆိုတဲ့ company ကCovid Pass microchip လေးတွေကိုတည်ထွင်ထားတာဖြစ်ပါတယ်။ Covid Pass ပြဖို့ရုတ်တရက်ဒေါ်လာချိန်မျိုးတွေမှာအလွယ်တကူအထောက်အထားကိုပြနိုင်မှာဖြစ်တယ်လို့ Disruptive နည်းပညာကုမ္ပဏီရဲ့ဦးဆောင်ညွှန်ကြားရေးမှူးကပြောပါတယ်
။ So I have a chip implant in my arm and I have programmed the chip so that I have my Covid passport and
ကျွန်တော်လက်မှာ microchip လေးထည့်ထားပါတယ်။အဲ့ဒီအပြားလေးကို Covid နဲ့ပတ်သက်သမျှကျွန်တော်ရဲ့မှတ်တမ်းတွေကြည့်နိုင်အောင် program လုပ်ထားပါတယ်။ဘယ်ချိန်ဖြစ်ဖြစ်လိုတဲ့အခါအဲ့ဒီ chip လေးကို scan ဖတ်ပြီးမှတ်တမ်းတွေကြည့်လို့ရအောင်ထည့်ထားလိုက်တာပါ။အဲ့ဒီနေရာပေါ်လက်ကင်ဖုန်းနဲ့ဖြတ်လိုက်တာနဲ့ကျွန်တော်လိုချင်တဲ့အချက်လက်တွေထွက်လာပါတယ်။ဒါက COVID ကင်းရှင်းကြောင်း PDF ဖိုင်ဖြစ်ပါတယ်။ဒီလိုကိုယ်တည်းတစ်ခါတည်းထည့်ထားလိုက်တော့ကျွန်တော်ကိုယ်တိုင်မှဖြစ်ဖြစ်ကျွန်တော်မှတ်တမ်းတွေကြည့်ခြင်းနဲ့သူဘယ်သူပဲဖြစ်ဖြစ်ကြည့်နိုင်ပါတယ်။ဥပမာကျွန်တော်ရုပ်ရှင်ရုံတို့ shopping center တို့သွားတဲ့အခါအထဲမဝင်ခင်ကျွန်တော်မှာ COVID ရှိမရှိအထောက်အထားပြပါဆိုရင်ကျွန်တော်ဖုန်းပါမသွားရင်တော့အချက်လက်တွေကိုကြည့်လို့ရနိုင်ပါတယ်
။သက်ဆိုင်ရာအစိုးရကျန်းမာရေးဌာနတွေကတရားဝင်ပေးထားတဲ့ကိုနဲ့သက်ဆိုင်တဲ့ COVID ဆိုင်ရာမှတ်တမ်းတွေကိုအလွယ်တကူရယူနိုင်အောင်လို့ Disruptive Company က Microchip အပြားလေးတွေလှူထားပေးတာပါ။တခြားအထောက်အထားတွေအတွက်လည်းသူတို့ကုမ္ပဏီကကိုယ်ရဲထည့်နိုင်တဲ့ Microchip အပြားလေးတွေကိုတီထွင်နေတာပါ။ Digital တော်တကားတွေဖွင့်နိုင်တာမျိုး၊ဘဏ်ကပ်ပြားထုတ်ဆရာမလို့ပဲငွေချေနိုင်တာမျိုးတွေအတွက်အချက်လက်တွေထည့်ထားတဲ့ Smartphone တွေသုံးနိုင်တာမျိုးလိုပဲ Microchip တွေကိုသုံးနိုင်တာဖြစ်ပါတယ်။smartphone တွေကသူနဲ့သက်ဆိုင်တဲ့ app ကိုဖွင့်ပြီးတော့ကိုယ်ထဲထည့်ထားတဲ့ microchip ပေါ်ကနေဖြတ်လိုက်တာနဲ့ chip အပြားထဲမှာထည့်ထားတဲ့အချက်အလက်တွေက smartphone ပေါ်မှာပေါ်လာတာဖြစ်ပါတယ်။အခုနေရာတော်တော်များများမှာအသုံးများလာတဲ့ contactless communication ပစ္စည်းတစ်ခုနဲ့တစ်ခုထိတွေ့စရာမလိုပဲဆက်သွယ်နိုင်တဲ့နည်းကိုအသုံးပြုထားတာဖြစ်ပါတယ်။ near field communication အတူကောက်တော့ NFC လို့ခေါ်တဲ့နည်းပညာဖြစ်ပါတယ်။ smartphone တွေအပါအဝင်NFC tag ပါတဲ့ပစ္စည်းတွေအချင်းချင်းဆက်သွယ်နိုင်တဲ့နည်းပညာလေးဖြစ်ပါတယ်
။ We know that the world of connected devices, the internet of things,
internet ကွန်ရက်တစ်ခုထဲမှာ electronic ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးအပြန်အလှန်ဆက်သွယ်တုံ့ပြန်နိုင်တဲ့ internet of things ပစ္စည်းတွေလိုမျိုးပါ။တကားအဖွင့်ပိတ်လောက်တာ၊ငွေဖြတ်ဆက်နာ၊စမတ်ဖုန်းကပ်ပြီးငွေပေးချေတာအဲဒါတွေအားလုံးက NFC နည်းပညာတွေဖြစ်ပါတယ်။ဒါကြောင့်ကျွန်တော်လက်ထက်မှာ chip အပြားလေးရှိနေတဲ့အတွက်သူနည်းပညာကိုတုံ့ပြန်နိုင်တဲ့တခြားဘာအီလက်ထရောနစ်ပစ္စည်းမျိုးနဲ့မဆိုအခက်အခဲမရှိသုံးနိုင်ပါလေ
။ကိုယ်ထဲမှာထည့်ထားတဲ့ microchip လေးတွေက NFC နည်းပညာကြောင့်သူ့ဘာသာသူဆိုရင်တော့အလုံးမလုံးပါဘူး။သူနဲ့သက်ဆိုင်တဲ့တခြားပစ္စည်းတစ်ခုခုအပေါ်ကဖြတ်လိုက်တော့မှအလုံးလုံးတာမို့အချက်အလက်တွေလုံခြုံမှုရှိတယ်လို့ disruptive company ကတော့ပြောပါတယ်
။ they don't have a battery they cannot transmit a signal by themselves, so they're basically passive. They sit there as
ကိုရဲထည့်ထားတဲ့ chip အပြားလေးတွေဘယ်လိုလုပ်လုပ်ကလေးနားလည်အောင်ရှင်းပြရရင်သူတို့က battery မလိုဘူးသူတို့ကိုယ်တိုင် signal မလွတ်နိုင်ဘူးသူတို့ကိုဖတ်တဲ့ဆက်မသုံးသေးရဒီအတိုင်းဘာမှမလုပ်ပဲရှိနေတယ်ကိုယ်ဘယ်နေရာရောက်နေလဲဆိုတာသူတို့ကပြောမပြနိုင်ဘူးစမတ်ဖုန်းအပေါ်ကဖြတ်လိုက်တော့မှသူတို့အသက်ဝင်လာတာဖြစ်လို့ကိုယ်ဘယ်သွားနေတယ်လဲဆိုတာလဲနောက်ရောက်မခံနိုင်ပါဘူးအခုလိုအပြားလေးတွေကိုရဲထည့်ထားသူတိုင်းကကိုယ်သဘောနဲ့ကိုထည့်ထားကြတာဖြစ်ပါတယ်။ဒီနည်းပညာဘယ်လိုလုပ်တယ်ဆိုတာစူးစမ်းကျင်လို့ထည့်ထားကြတာဖြစ်ပါတယ်
။သူတို့ကုမ္ပဏီကတည်ထွင်ထားတဲ့အစာဦးတွေကိုအဝင်ထွက်လုပ်နိုင်တဲ့ microchip pass မျိုးတခါဒီကိုယ့်ရဲ့ခန္ဓာကိုယ်ကျန်းမာရေးမှတ်တမ်းမျိုးပါတဲ့ microchip မျိုးငွေပေးချေဖို့ဗန်စင်အချက်အလက်မျိုးတွေပါတဲ့ microchip မျိုးစတဲ့ခန္ဓာကိုယ်ရဲ့ microchip မျိုးစုံထည့်ထားသူတောင်းတဲ့ချီရှိနေပါပြီ။
I think it's very much part of my own integrity to have
good demo ko thain thar a lo be jama ga raw mae yu thar bare jama ye ko ye ko ra ne sai ne a chat lat twe ko ko chip a pya le ne ko re ma the thain thar lite de ko ti yaw the ka be lu du lu lou nai ne a twa po taw sai cha ya de lo the ma de
akhu lo ko ne sai ne a chat lat twe par de microchip twe ko disruptive company ga ti twin thar be me a ri chip a pya le re ko yaung na ma hoh ba bu ko tbo ne ko the chin tu re a ni ne the ga kong ja sai do pe bo lo at par de
So a chip implant costs €100 if you want to buy them the more advanced versions.
ကိုရဲထနိုင်တဲ့နောက်ဆုံးမော် chip ပြားလေးတစ်ခုကိုယူရို100ကျပါတယ်။ကျန်းမာရေးအသားပေးကိုမော်ဝတ်ဆင်နိုင်တဲ့ smart နာရီလို wearable ပစ္စည်းတွေနဲ့နှိုင်းရှင်ကြည့်ရင်ဒီထက်2ဆလောက်ပေးရပါလိမ့်မယ်။ကိုရဲ chip အပြားလေးထည့်ထားလိုက်ရင်နောက်အနည်း20 30 40သုံးနိုင်ပါတယ်။ wearable ပစ္စည်းတွေကတော့3နှစ်4နှစ်လောက်ပဲခံတာပါ။
အခုလိုမျိုးကိုယ့်ရဲ့အရေပြားအပေါ်လွှာရဲမှာကိုနဲ့သက်ဆိုင်တဲ့အချက်အလက်တွေပါတဲ့ microchip လေးတွေထည့်သွင်းထားတာကိုလုံခြုံစိတ်ချရရဲ့လားလို့မေးခွန်းထုတ်သည်တွေကတော့ရှိနေသေးဖြစ်ပါတယ်။2022ခုနှစ်ထဲဘယ်နေရာသွား COVID passport COVID pass တွေစောင့်ထားဖို့ပို့ပြီးတော့လိုလာနေတာနဲ့အတူဒီအချက်အလက်တွေကိုကိုယ့်ရဲ့ကိုယ်ထဲမှာ microchip လေးတွေအဖြစ်နဲ့ထည့်သွင်းထားတာကသိတ်ကိုအဆင်ပြေလွယ်ကူတယ်လို့ disruptive company ကတော့ပြောနေပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ
కోడే ထည့်ထားတဲ့ covid bugs microchip လေးတွေအကြောင်းမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မအေးတန်နာကျော်စီစဉ်တင်ဆက်ထားတဲ့ကဘာတလွားကထင်ရှားကျော်ကြားတဲ့အမှုပညာရှင်တွေရဲ့သတင်းတွေကိုစုစည်းတင်ပြထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရဲ့ရည်ရွယ်ချက်ရည်ကြီးမှာခေတ်စားနေရတဲ့ထစ်ပေါ်ကြော်ကြားတွေနဲ့အနုပညာလောကကသတင်းတူတွေဓာတ်တွေကိုတက်တန်ရောင်သတင်းမှမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပ
ါ
မင်္ဂလာပါရှင်ရုပ်ရှင်အနုပညာလုပ်ငန်းကြီးတစ်ခုလုံးအတွက်ကံမကောင်းခဲ့တဲ့2021ခုနှစ်ကုန်လွန်သွားပြီးတဲ့နောက်2022နှစ်တည့်ရဲ့အလားအလာဘယ်လိုရှိမလဲကြည့်ကြရအောင်ပါ2019နှစ်ကုန်ကလေးကစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးကြောင့်2021နှစ်လုံးရုပ်ရှင်ရုံတွေပိတ်ထားခဲ့ရတဲ့အခြေအနေလောက်မဆိုးပေမဲ့2021ကလည်းတိတ်ကြီးအားရစရာတော့မရှိခဲ့ပါဘူးအခု2022မှာတော့ငွေကုန်ကြေးကျခံရိုက်ကူးထားတဲ့ဟောလိဝုဒ်ဘလော့ခ်ဘတ်စတာရုပ်ရှင်ကားကြီးတွေပရိသတ်တွေကြိုက်တဲ့ဇလန်းတွေစကားအဆက်တွေကြည့်ရမယ်နှစ်ဖြစ်ပါတယ်2022မှာထွက်မဲ့ဇလန်းတွေရုပ်ရှင်ကားတွေထဲမှာတော့မင်းသားတอมခရုစ်ရဲ့ Top Gun Maverick ရုပ်ရှင်ကားလည်းပါပါတယ်ပထမ2020ဇွန်လမှာရုံတင်ဖို့လုပ်ခဲ့တာကနေပြီးတော့ COVID ကပ်ဘေးကြောင့်စိုက်ထရပြီးတော့အခုထိကြာလာတာဖြစ်ပါတယ်အခုတော့မေ29မှာရုံတင်ဖို့လုပ်ထားပါတယ်တอมခရုစ်ရဲ့နောက်ထပ်ဇာတ်တကားဖြစ်တဲ့ Mission Impossible 7ရုပ်ရှင်ကားကိုတော့ September 30မှာရုံတင်မယ်လို့ကြေညာထားပြီးတော့ Harry Potter ဇာတ်ကားတွေရဲ့အဆက်လို့ပြောလို့ရမယ် Fantastic Beasts The Secrets of Dumbledore ရုပ်ရှင်ဇာတ်ကားကတော့ April 10ရက်နေ့မှာရုံတင်မှာပါ Jurassic Park Dinosaur ရဲ့ခြံဝင်းကြီးရုပ်ရှင်ကားအစစ်ဖြစ်တဲ့ Jurassic World Dominion Dominion Dinosaur ကဘာရုပ်ရှင်ကားကိုတော့ဇွန်လ10ရက်နေ့မှာရုံတင်ပါမယ်အခုနှစ်သစ်2022က Marvel ရုပ်ရှင်ဇာတ်ကားတွေမြင်ရကြည့်ရမယ်နှစ်လည်းဖြစ်ပါတယ်မေလ6ရက်နေ့မှာ Doctor Strange in the Multiverse of Madness ဇာတ်ကား July 10ရက်နေ့မှာတော့ Thor Love and Thunder ရုပ်ရှင်ဇာတ်ကား အဲ့ကမှာတော့နာမည်ကျော်ဗြိတိရှ်မင်းသားခရစ်စတင်ဘဲလ်ကဒီတစ်ခါလူဆိုးကြီးဂေါ်သက်ပူချာကော့တာသတ်နတ်ဘုရားဂေါ်နေရာကနေတရုပ်ဆောင်ထားပါ၏နောက်ပြီးတော့နိုဝင်ဘာ17ရက်နေ့မှာတော့ Black Panther Wakanda Forever ဇာတ်ကားကြီးကြည့်ရပါမယ်
Was he right to you?
မလာလေးရဲ့နေမှာထွက်မဲ့ The Batman လင်းတို့လူသားရုပ်ရှင်ကမှာတော့ Twilight စကားရင်းနဲ့နာမည်ရတဲ့ဗြိတိရှ်မင်းသား Robert Pattinson ကဝေးရုံလာလူစန်းကောင်း Batman နေရာကနေပြီးတော့တရုပ်ဆောင်ထားပါ၏ February 17ရက်နေ့ထွက်မဲ့ Dead on the Nile နိုင်မြေပေါ်ကတည်ဆုံခြင်းရုပ်ရှင်ဇာတ်ကမှာတော့မင်းသား Kenneth Branagh ကစုံထောင်း Hercules နေရာကနေပြီးတော့ပါဝင်ထားပါ၏ Director Ben Lockman ရိုက်ကူးတဲ့ Elvis Presley အထုပ်ပတ်တီElvis ရုပ်ရှင်ကားကလည်းဇွန်လ24ရက်နေ့မှာရုံတင်ပါပါ။မင်းသား Austin Butler ကဒီရုပ်ရှင်ကားမှာ Rock and Roll ပြီးရင် Elvis Presley နေရာကနေတရုပ်ဆောင်ထားပါရီ။2009ခုနှစ်မှာအရန်လူကြိုက်များအားပေးခံရတဲ့ Avatar ရုပ်ရှင်ကားကတော့2022ဒီဇင်ဘာ16ရက်နေ့မှာဒုတိယပိုင်းထွက်လာမှာဖြစ်ပါရီ။ Director James Cameron ကပဲဆက်ပြီးတော့ဖန်တီးရိုက်ကူးထားပါရီ။2022နှစ်ကုန်ပိုင်းမှာထွက်လာမယ့်ရုပ်ရှင်တွေထဲမှာဆိုရင်တော့animation cartoon က super mario bros the movie ရုပ်ရှင်ကားကဒီဇင်ဘာလ22ရက်နေ့မှာရုံတင်မှာဖြစ်ပြီးတော့မင်းသား chris pratt နဲ့ charlie day တို့ကဒီပိုက်ထဲက mario ညီနော် mario နဲ့ luigi တို့နေရာကနေအတန်းနဲ့တရုပ်ဆောင်ထားပြီးတော့မင်းသမီး anya taylor join ကတော့မင်းသမီးလေး princess peach နေရာကနေတရုပ်ဆောင်ပေးထားပါတယ်ရှင်
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ပြန်ပြီးတော့နားဆင်နိုင်ပါလေရှင်။ကျွန်တော်တို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bammis@voanews.com ကိုပေးပို့နိုင်ပါလေရှင်။မကြခင်အစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
ငင်္ဂနောတမင်ကတော်ဆန်းစုကြည်ပေါ်ရသားတို့ကဆွဲဆိုထားတဲ့တဘာဝဘေးရန်ရဲ့ဆံရဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွေ့အပြစ်သက်အမိန့်ကိုဇန်နဝါရီလ10ရက်နေ့မှာချမယ်လို့နေပြည်တော်အထူးတရားရုံးကတတ်မှတ်လိုက်ပါတယ်။အဲ့ဒီအမှုအတွေ့ဒီကနေ့ဇန်နဝါရီလ3ရက်နေ့နေပြည်တော်အထူးတရားရုံးမှာတောင်ဆန်းစုကြည်ရဲ့ရှင်းနေတဲ့ဘက်ကသူ့မှာအပြစ်မရှိကြောင်းအပြစ်သက်ရှာလွဲချက်ကိုစာနဲ့တင်ပြခဲ့ကြတယ်လို့စုံစမ်းသိရပါတယ်။တောင်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေတဲကပုတ်ကုံသွင်းကုံဥပဒေနဲ့ဆက်သွယ်ရေးဥပဒေပုံမှန်နှစ်ခုအတွက်ကိုလည်းဇန်နဝါရီလ10ရက်နေ့မှာအပြစ်သက်အမိန့်ချမယ်လို့တရားသူကြီးကသတ်မှတ်တဲ့အတွက်အဲ့ဒီနေ့မှာစုစုပေါင်း3မှုအတွက်အမိန့်ချဖို့ရှိပါတယ်။မြန်မာနိုင်ငံအတွင်းဒီမိုကရေစီငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးမှုတွေပြန်လည်ရရှိစေဖို့ကြိုးပမ်းအားထုတ်နေကြသူမြန်မာနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ပြုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဇန်နဝါရီလ4ရက်နေ့ကြားရောက်မယ့်မြန်မာလွတ်လပ်ရေးနေ့အတွက်သဝန်လွှာထဲမှာဖော်ပြပါတယ်။မြန်မာနိုင်ငံတွင်းစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့နဲ့မြန်မာနိုင်ငံစစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားဖို့ကိုလည်းဝန်ကြီးဘလင်ကင်ကသဝန်လွှာထဲမှာတိုက်တွန်းထားပါတယ်ခင်ဗျာ။ဖုန်းကနေငွေလဲလို့ရတဲ့ with money ရဲ့အများစုရှယ်ယာ51ရာခိုင်နှုန်းကို Telenor ကုမ္ပဏီကဒေါ်လာ53သန်းနဲ့ယူမအုပ်စုကိုရောင်းချဖို့စီစဉ်နေတယ်လို့ Nikkei Asia သတင်းကဆိုပါတယ်။နောက်ရက်အနည်းငယ်အတွင်းမှာအယောင်းဝယ်ပြီးသွားမယ်လို့မျှော်လင့်ထားကြပါတယ်။ရောင်းပြီးသွားရင်ယူမကုမ္ပဏီရဲ့ဥက္ကဋ္ဌ Sachban ဟာအစုရှယ်ယာ85ရာခိုင်နှုန်းရသွားမှာဖြစ်တယ်လို့ Nikkei သတင်းကဖော်ပြထားပါတယ်ခင်ဗျာ။
ဇန်နဝါရီလ3ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုက နန်းလောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Joel Gales တို့ဖြစ်ပါတယ်ရှင်။ကျမကစုမုံမှာဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးနှစ်သက်ကူကာလမှာစိတ်ချမ်းသာကိုကျမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.